Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်ပေးရပေါင်းကခင်ဝေးကြပါသေးရှင်2024ခုနှစ်ဒီဇင်ဘာလ17ရက်ပို့ထုနေ့မနက်ခင်း VOA စီစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးတဲ့ DC စင်ပထမနာရီဝက်ကိုလိုင်းဒိုမီတာ25 32နဲ့40ကနေဖမ်းယူနားဆင်နိုင်တယ်လို့တနင်္ဂနွေစာအစီအစဉ်တစ်ခုလုံးကိုတော့ဂျိုရုစလောင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေကလည်းတိုက်ရိုက်ထုတ်လွှင့်ပေးပါတယ်ရှင်ကျွန်မခင်ဗျထွေးပါ
သမရဘာရှာအယ်အာဆတ်ကိုဖယ်ရှားလိုက်ပြီးတဲ့နောက်မတ်လအထိစီမံမဲ့အသွင်ကူပြောင်းရဲ့အစိုးရခေါင်းဆောင်ကိုစီးရီးယားတပုံတွေရွေးချယ်ခဲ့ကြပါတယ်။ယူကရိန်းစစ်ပွဲအရေးရင်းရင်းဆွေးနွေးမှုတွေကဆောင်းထဲမှာစတင်နိုင်တယ်လို့ပိုလန်ဝန်ကြီးချုပ်ဒေါ်နယ်တက်စ်ကပြောပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးကိုရင်ချင်းမြတ်နဲ့နိုင်ငံတကာလူ့အခွင့်အရေးဆူရှင်တွေထဲမြန်မာနိုင်ငံကချင်းတိုင်ရင်သာလူ့အခွင့်အရေးလှုပ်ရှားသူတူလည်းပါဝင်ပါတယ်
။မနေ့ကဒီဇင်ဘာလ10ရက်နေ့မှာကြာရောက်တဲ့နိုင်ငံတကာလူ့အခွင့်အရေးများနေမှာဒီမြန်မာအပါအဝင်လူခွင့်ရေးတက်ကြွလူရှာသူ၈ဦးကိုအမေရိကန်နိုင်ငံသားရေးဌာနကလူခွင့်ရေးကာကွယ်သူများစုချင်းမြင်ပါတယ်။နောက်ဆီးရီးယားနိုင်ငံမှာတော့အာနာရှင်ဘက်ရှာအယ်အာဆက်ပြုတ်ကျသွားတဲ့အခြေအနေနဲ့ပတ်သက်လို့ဒီမြန်မာအနေဦးတော်လှန်ရေးနဲ့ဘာရီနှိုင်းရှင်သုံးသက်နေကြပါလေ။ဆက်သွယ်မေးမြန်းချက်တချို့ကိုနားဆင်ရဖို့ရှိပါတယ်။နောက်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြေကြီးဩဇာအမေရိကန်နိုင်ငံရေးကမ္ဘာတစ်လွှာခီးသွွားစစ်စင်တွေကိုလည်းနောက်ပိုင်းမှာတင်ဆက်ပေးပါမယ်။အခုတော့ရေဆုံနောက်ဆုံးရသတင်းတွေကိုမတ်သိငီထိုက်ကပြောပြပါမယ်ရှင်။
ဆီးရီးယားနိုင်ငံကိုကာလရှည်အနာပြအုပ်ချုပ်ခဲ့တဲ့သမ္မတဘာရှာလ်အယ်အာဆတ်ကိုဖိတ်ရှားလိုက်ပြီးနောက်အင်ကာနေမှာတော့မတ်လအထိစီမံမဲ့အသွင်ကူးပြောင်းရေးအစိုးရခေါင်းဆောင်ကိုဆီးရီးယားတပုံတွေရွေးချယ်ခဲ့ကြပါတယ်။မြို့တော်ဒမတ်စကတ်မှာအာဆတ်အစိုးရအဖွဲ့ကတာဝန်ရှိသူတွေနဲ့တပုံခေါင်းဆောင်တွေအစိုးရအဖွဲ့စီဝေထိုင်ခဲ့ပြီးတဲ့နောက်တပုံထိန်းချုပ်ခဲ့ရအနောက်မြောက်ပိုင်းဒေသကဒေသငယ်လေးကိုအုပ်ချုပ်ခဲ့တဲ့မိုဟာမက်အယ်ဘာရှီယာကဂျပ်ပြအစိုးရကိုခေါင်းဆောင်ဖို့သူရွေးချယ်ခံရတဲ့အကြောင်းပြောပါတယ်။ဒါပေမဲ့ဆီးရီးယားတနိုင်ငံလုံးအတိုင်းအတာအရတော့သူ့ကိုလူသိနေပါတယ်။ဆာရွယ်စရန်းတွေလွှဲပြောင်းပေးရတဲ့အစိုးရလုပ်ငန်းများဆက်လက်တာဝန်ယူမဲ့အဖွဲ့အစည်းများဆိုတဲ့အကြောင်းအရာအောက်ကနေတွဲဆုံဆွေးနွေးခဲ့ကြတာလို့ဘာရှီယာကပြောပါတယ်။အဆက်အစိုးရကိုစန့်ကျင်တွန်းလှန်ခဲ့သူများပြည်တွင်းစစ်ကာလတလျှောက်လွှင့်ထူအသုံးပြုခဲ့တဲ့အစိမ့်အနက်နဲ့အဖြူရောင်အလံနောက်ဆွန်နီအစ္စလာမ်တိုက်ခိုက်ရေးသမားရီဆီးရီးယားမှာလွှင့်ထူတဲ့အဖြူရောင်မှာအနေရောင်နဲ့အစ္စလာမစ်ကျမ်းစာကိုပုံဖော်ထားတဲ့အလံတို့ရှေ့မှာဘာရှီယာကရက်ခဲ့ပါတယ်။ဆီးရီးယားမြို့တော်ဒမတ်စကတ်မှာတော့အခြေအနေတချို့ပုံမှန်ပြန်ဖြစ်လာတာကိုတွေ့မြင်ရပါတယ်။ယူကရိန်းစစ်ပွဲရေငြိမ်းချမ်းရေးဆွေးနွေးမှုတွေကဆောင်းတွဲမှာစတင်နိုင်မယ်လို့ပိုလန်ဝန်ကြီးချုပ်ဒေါ်နယ်တက်စ်ကအင်ကာနေမှာပြောပါတယ်။ဒီအချိန်ကာလဟာဆိုရင်ဥရောပသမဂ္ဂမှာဇန်နဝါရီလ၁ရက်ကစလို့ပိုလန်ကအလှည့်ကျဥက္ကဋ္ဌအဖြစ်တာဝန်ယူမဲ့အချိန်နဲ့တိုက်ဆိုင်နေပါတယ်။ဆေးဆံညှိနှိုင်းမှုမှာဘယ်သူတွေပါဝင်မယ်၊ဘယ်အချိန်ဒါမှမဟုတ်လေဘယ်နေရာဆိုတဲ့အသေးစိတ်ကိုတော့ဝန်ကြီးချုပ်တက်စ်ကမပြောပါဘူး။ဒါပေမဲ့လည်းဥရောပသမဂ္ဂရဲ့ဆေးဆံညှိနှိုင်းမှုတွေကအဆုံးသတ်မှာယူကရိန်းမှာငြိမ်းချမ်းရေးထွက်ပေါ်လာဖို့မျှော်လင့်ထားတယ်လို့အစိုးရအဖွဲ့ကိုဝန်ကြီးချုပ်ကပြောပါတယ်။2022ခုနှစ်ရုရှားကယူကရိန်းကိုကျူးကျော်ခြင်းကဆက်လို့ယူကရိန်းကိုထောက်ခံခဲ့တဲ့အိမ်နီးချင်းပိုလန်ဟာဆိုရင်ဆွေးနွေးမှုမှာအဓိကပါဝင်မယ်လို့လည်းဝန်ကြီးချုပ်တက်စ်ကပြောပါတယ်။ပြင်သစ်သမ္မတအီမာနျူအယ်မက်ခရွန်လည်းပိုလန်နိုင်ငံဝါဆော့ကိုဒီသတင်းပတ်နှောင်းပိုင်းမှာလက်ရောက်မှာဖြစ်ပြီးယူကရိန်းသမ္မတဗိုလိုဒီမာဇယ်လင်စကီ၊အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်တို့နဲ့ပြီးခဲ့တဲ့သတင်းပတ်ကုန်ပိုင်းတွေ့ဆုံမှုတွေကိုဆွေးနွေးကြမယ်လို့ဝန်ကြီးချုပ်ကပြောပါတယ်ရှင်။ဣသရေလဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုဟာအင်ကာနိကပထမဆုံးအကြိမ်ဖြစ်တရက်ခွင်မှာအဂတိလိုက်စားမှုအမှုအတွက်ထွက်ဆိုခဲ့ပါတယ်။သူ့ရဲ့အင်အားသုံးတဲ့လုံခြုံရေးဆိုင်ရာမူဝါဒကြောင့်တိုက်ခိုက်ခံရတာပါလို့ဝန်ကြီးချုပ်ကပြောပါတယ်။အသက်85နှစ်အရွယ်နေတန်ယာဟုဟာရာဇဝတ်မှုနဲ့ဆွဲဆိုခံရတဲ့ပထမဆုံးသောဣသရေလဝန်ကြီးချုပ်လည်းဖြစ်ပါတယ်။ဣသရေလအနေနဲ့ဂါဇာမှာစစ်ပွဲဆင်နွှဲနေချိန်နောက်ဆီးရီးယားအပါအဝင်ဒေသတွေမှာဖြစ်ပေါ်လာနိုင်တဲ့ချင်းချောက်မှုတစ်တင်နဲ့ရင်ဆိုင်နေရခြင်းဣသရေလဝန်ကြီးချုပ်လည်းအမှုစစ်ဆေးခံရတာဖြစ်ပါတယ်။2019ခုနှစ်မှာတရားစွဲဆိုခံထားတဲ့နေတန်ယာဟုအနေနဲ့တပတ်ကို3ချိန်စစ်ဆေးခံရမယ်လို့ပြီးခဲ့တဲ့သတင်းပတ်ကပဲတရားသူကြီးတွေကဆုံးဖြတ်ခဲ့တာပါ။ ။ဒါကြောင့်လည်းအစ္စရေးဝန်ကြီးချုပ်အနေနဲ့တရားရုံးနဲ့စီးရဲယုံကြားကူလူသွားလာရဖို့ဖြစ်လာပါတယ်။အစ္စရေးကာကွယ်ရေးဝန်ကြီးဌာနမှရှိတဲ့စီးရဲယုံကတော့တရားရုံးနဲ့မိနစ်အနည်းငယ်ပဲဝေပါတယ်။လက်ရဆုံးလီကုတ်ပါတီအခြေခံနေတန်ယာဟုကတော့လက်ဝဲတွေရဲ့လုံရက်လို့ပြောဆိုပြီးအစ္စရေးမီဒီယာမှာပုတ်ခတ်ပြောဆိုပါတယ်ရှင်။
View American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နိုင်ကနေ6နိုင်ခွဲထိလိုင်းဒိုမီတာ25 kHz 1765လိုင်းဒိုမီတာ32 kHz 6753ညနဲ့လိုင်းဒိုမီတာ40 kHz 0533ညတို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။မနက်9နိုင်ထိဒုတိယပိုင်းကိုလူမှုမိတ်ဆွေနဲ့ Digital Line တွေကနေပြီးတော့ဖမ်းယူနိုင်ပါတယ
်။ VOE မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓနေ့မနက်ခင်းသတင်းတွေကိုဆက်လက်တင်ပြနေပါတယ်ရှင်။နိုင်ငံတကာလူ့အခွင့်အရေးနေ့ဖြစ်တဲ့ဒီဇင်ဘာလ10ရက်နေ့မှာအမေရိကန်နိုင်ငံခြားရေးဝန်ကြီးကချီးမြှင့်တဲ့လူ့အခွင့်အရေးကာကွယ်သူစုချီးမြှင့်ခံရသူတွေကိုအမေရိကန်နိုင်ငံခြားရေးဌာနကထုတ်ပြန်ကြေညာပါတယ်။ကမ္ဘာတစ်လွှမ်းမှာလူ့အခွင့်အရေးနဲ့အခြေခံလွတ်လပ်ခွင့်ကိုမြင့်တင်ကာကွယ်ကြတဲ့ရဲစွမ်းသတ္တိရှင်လူပုဂ္ဂိုလ်၈ဦးကိုရွေးချယ်ချီးမြှင့်ခဲ့ကြောင်းကြေညာချက်မှာဖော်ပြပါတယ်။မြန်မာနိုင်ငံကစလိုက်မန်ဖာလျန်လဲလူ့အခွင့်အရေးကာကွယ်သူစုချီးမြှင့်ခံရပြီးသူဟာလူ့အခွင့်အရေးဘာသာရေးလွတ်လပ်ခွင့်မီဒီယာလွတ်လပ်ခွင့်တို့မြင့်တင်ရေးနဲ့လူငယ်တွေနိုင်ငံရေးမှာပိုပြီးတော့ပါဝင်လာရေးတို့ကိုဆောင်ရွက်သူအဖြစ်ဖော်ပြထားပါတယ်။ဒါ့အပြင်ကူဝိတ်မှာရွှေပြောင်းလှုပ်သားအရေးဆောင်ရွက်သူမေရီအန်အဘွန်တာဘိုလီးဗီးယားနိုင်ငံမှာလူ့အခွင့်အရေးကာကွယ်သူအဖြစ်နှစ်ပေါင်း50ကျော်ရပ်တည်လာတဲ့အမ်ပါရူကာရာဂျက်တို့လည်းဆုချီးမြှင့်ခံရတဲ့အထင်မှာပါဝင်ပါတယ်။ဒါ့အပြင်ကာဂျစ်စတန်ကအိုက်ဒါဒဇူမာနာဇာရိုဘာအာဖရိကနိုင်ငံအက်စဝါတီနီနိုင်ငံကတူလာနီမာစီကိုဂါနာနိုင်ငံကအီဘီနီဇာပီကာကိုလံဘီယာနိုင်ငံမှာကြားမှကွဲပြားမှုအခြေပြုအကြမ်းဖက်မှုတွေကနေလွတ်မြောက်လာသူတွေအရေးဆောင်ရွက်သူဟွာနာရုစ်အဇာဘိုင်ဂျန်နိုင်ငံကရူဖတ်ဆာဖာရော့ဘ်တို့လည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနရဲ့လူ့အခွင့်အရေးကာကွယ်သူစုများချီးမြှင့်ခံရပါတယ်ရှင်တောင်ကိုရီးယားမှာပြီးခဲ့တဲ့သတင်းပတ်အတွင်းဆေးအုပ်ချုပ်ရေးကြီးညာမှုမှာသမ္မတယွန်းဆုကယိုနဲ့ပူးပေါင်းကြံစည်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့ကာကွယ်ရေးဝန်ကြီးဟောင်းကိုဗုဒ္ဓဦးနဲ့မှာတရားဝင်ဖမ်းဆီးလိုက်ပါတယ်။တချိန်တည်းမှာပဲဆေးအုပ်ချုပ်ရေးကြီးညာခဲ့တဲ့သူတို့လောက်ရဟာပုံကံမှုအဖြစ်တက်ရောက်မလားဆိုတာကိုအာဏာပိုင်တွေစုံစမ်းစစ်ဆေးနေကြပါတယ်။ကာကွယ်ရေးဝန်ကြီးဟောင်းကင်ယွန်ဟွန်ကိုပုံကံမှုအာဏာအလွဲသွန်းစားမှုဆွဲချက်တွေနဲ့ဖန်ဝရံကိုအတီးပြုတ်လိုက်တဲ့အကြောင်းဆိုးခရိုင်တရားရုံးကထုတ်ပြန်တာပါကာကွယ်ရေးဝန်ကြီးဟောင်းကင်ကိုတော့တင်းင်းကနေနေ့ကတည်းကဖမ်းဆီးထားတာဖြစ်ပါတယ်သူ့ကိုဆွဲချက်တင်မတင်ဆုံးဖြတ်ရေးအတွက်အစိုးရရှင်းနေတွေအနေနဲ့ရက်20အချိန်ရမှာဖြစ်ပါတယ်ပုံကံမှုဆွဲချက်အတွက်အမြင့်ဆုံးပြစ်ဒဏ်ကဒေဒဏ်ဖြစ်ပါတယ်။ဆေးအုပ်ချုပ်ရေးကြီးညာမှုနဲ့ပတ်သက်ပြီးကာကွယ်ရေးဝန်ကြီးဟောင်းဟာပထမဆုံးဖမ်းခံရသူလည်းဖြစ်ပါတယ်ရှင်။ဂျပန်တောင်ပိုင်းကျွန်းတွေကနေတောင်တရုတ်ပင်လယ်ပြင်ရေပြင်မှာတရုတ်တို့ကရေတက်တဲ့ကမ်းခြေဆောင်ရေရင်90လောက်တတ်ချထားတဲ့အကြောင်းထိုင်ဝမ်ကာကွယ်ရေးတာဝန်ရှိသူတွေကပြောပါတယ်။ဒါဆိုရင်ဆယ်စုနှစ်သုံးခုနီးပါးအတွင်းဒေတာရင်းရေပြင်မှာအင်းအားအများဆုံးတက်ချတာဖြစ်ကြောင်းနဲ့စီးရဲလေးချင်မှုတစ်စိတ်တစ်ပိုင်းဖြစ်ပုံရကြောင်းထိုင်ဝမ်ထောင်ဝင်ရှိသူတွေကပြောပါတယ်။စီးရဲလေးချင်မှုလုတ်တယ်ဆိုတာကိုလည်းတရုတ်ကအတိမပြုသလိုတက်ချမှုနဲ့ပတ်သက်ပြီးလည်းတရုတ်ဘက်ကမှတ်ချက်မပေးပါဘူး။တရုတ်ရဲ့လှုပ်ရှားမှုဟာဆိုရင်ထိုင်ဝမ်တစ်ခုတည်းကိုပြစ်မှတ်ထားတာမဟုတ်ဘဲထိုင်ဝမ်ကာကွယ်ရေးမှာဂျပန်နဲ့ဖိလစ်ပိုင်တို့အပါအဝင်ဒေသရင်းနိုင်ငံတို့ကပါကာကွယ်နိုင်စံကိုပြတ်တပ်ဖို့ရွေးရတာဖြစ်တယ်လို့ထိုင်ဝမ်ကာကွယ်ရေးတာဝန်ရှိသူတွေကအင်ကာနဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောပါတယ်။လက်ရှိတက်ချထားမှုဟာဆိုရင်အရင်ကတရုတ်ရဲ့စီးရဲလေးချက်မှု၄ခုနဲ့ရှင်ရင်ပိုပြီးတော့ကြီးမားတဲ့အကြောင်းလဲထိုင်ဝမ်ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရစွန်းလီဖန်ကသတင်းစာရှင်းလင်းပွဲမှာသတင်းထောက်တွေကိုပြောဆိုခဲ့ပါတယ်ရှင
်ဒီဇင်ဘာ17ရက်ဗုဒ္ဓဟူးမနက်ခင်းထိတ်တန့်ရောက်သတင်းတွေကိုမသိငိထိုက်ပြောပြခဲ့တာပါရှင်အခုဆက်ပြီးတော့ဆက်သွဲမြင်းမြန်းချက်သတင်းဆောင်မနဲ့အပတ်စဉ်ကဏ္ဍတွေဆက်လိုက်ထုတ်လွှင့်ပေးပါမယ်အရင်ဆုံးတော့ဒီအမေရိကန်နိုင်ငံသားဌာနကချီးမြှင့်တဲ့လူခွင့်ရေးကာကွယ်သူများစုကိုချွင်းလူခွင့်ရေးလှုပ်ရှားသူတို့လည်းရရှိခဲ့တာကိုတင်ပြပေးပါမယ် နိုင်ငံတကာလူခွင့်ရည်နေ့အထိမ်းအမှတ်အဖြစ်နဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကနှစ်စဉ်ပေးအပ်တဲ့လူခွင့်ရည်ကာကွယ်သူများစုကိုဒီနှစ်ချီးမြှင့်ခံရသူတွေထဲမှာတော့မြန်မာနိုင်ငံကချင်းလူခွင့်ရည်လှုပ်ရှားသူဆလိုင်းမန်ဖယ်လီယန်လည်းပါပါတယ်စစ်ကောင်စီလက်ထက်မှာမြန်မာနိုင်ငံအတွင်းလူခွင့်ရည်ချိုးဖောက်မှုတွေဟာဆိုးတဲ့ဆိုးလာတယ်လို့သူကပြောပါတယ်နိုင်ငံသားရေးဝန်ကြီးဌာနကိုကိုယ်တိုင်တွားရောက်သတင်းယူရဲကိုစီသူအပြည့်ဆုံးပြောပြပါမယ်ရှင်
အမေရိကန်နိုင်ငံသားရေးဝန်ကြီးကနှစ်စဉ်ချင်းမြင့်တဲ့2024ခုနှစ်လူခွင့်ရေးကာဝယ်သူစုကိုမြန်မာနိုင်ငံကချင်းလူခွင့်ရေးလှုပ်ရှားသူဆလိုင်းမန်ဒရီလန်ကရရှိသွားပါတယ်မြန်မာနဲ့အတူဇာပိုင်ဂျန်ဘိုလီးဗီးယားကိုလံဘီယားဂါနာကူဝိတ်စတဲ့နိုင်ငံတွေကလူခွင့်ရေးလှုပ်ရှားသူလည်းစုတီးတီးရရှိကြပါတယ်အမေရိကန်ပြည်ထောင်စုဝါရှင်တန် DC အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနမှကျင်းပတဲ့ဒီခမ်းနားကိုနိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကိုယ်တိုင်တက်ရောက်ပြီးတော့စုချင်းမြင့်ပေးခဲ့တာပါ
Mongrel Leon has been a champion of fellow
Lu Khuin ka kwe tu le phit thadin taw tu le phit de Slime Mandrillian ha atat 16 ni ayue ga le ga Lu Khuin chin ya salain ko lila kae pi lo Lu Khuin hlo sha mu de ko design mat mat saung khae tu phit par de
Slime Mandrillian ha Lu Khuin yi chu phaw mu ka kwe yi lo lo so ko kae kwe ne lu nge nai ngan yi lo sha mu de ma tat tat jaw jaw pa wen khae tu phit da chaung thi su ko chi myin khae da lo American nai ngan cha yi win chi thana ga thau pya ma de Slime Mandrillian haချင်းလူခွင့်ရေးအဖွဲ့ CHRO ရဲ့အစီအစဉ်ညွှန်ကြားမှုတစ်ယောက်ဖြစ်ပြီးတော့ဒီစုရတာကြောင့်လူခွင့်ရေးလှုပ်ရှားမှုတွေအတွက်တွန်းအားတစ်ခုဖြစ်စေတယ်လို့သူကပြောပါတယ်
။ကျွန်တော်အနေနဲ့အများကြီးကျွန်တော်မှာ challenge စင်ကောမှုတွေအများအကျုံနေရတယ်။ဒါပေမဲ့ကျွန်တော်မှာဒီစင်ကောမှုကျုံပစေကျွန်တော်ကထားခဲ့လို့မရဘူး။ဘာလို့လဲဆိုတော့ကျွန်တော်မှာကျွန်တော်ကဒုက္ခခံနေလူတွေလူခွင့်ရေးချုပ်ဖောက်ခံနေတဲ့လူတွေကိုကျွန်တော်ကအကြွေးတင်တယ်သူတို့ကိုသူတို့အတွက်တရားမျှတမှုသူတို့အတွက်နောက်နောက်မှာအနာနောက်နောက်မှာသူတို့အတွက်ဘလို့ဥပဒေလိုင်းချောင်းရတော်မလို့တရားမျှတမှုရရှိနိုင်ဖို့အတွက်သူတို့ရဲ့အကြောင်းတွေကိုကျွန်တော်ကကူစားဖော်တော့ပေးဖို့လိုတာပေါ့နော်ဆိုတော့ဒီရဲ့စူပါစူချီမင်းချင်းကဒီဟာတွေအဒီအရာတွေကိုကျွန်တော်ပို့ပြီးတော့ခွန်အားပေးစေလေပေါ့နော်ကျွန်တော်ကိုတိုင်တော်လကောင်ချင်းလူခွင့်အဖွဲ့ကိုတော်လကောင်ပို့ပြီးတော့ပြန်ပြီးတော့ခွန်အားပေးစေလေကျွန်တော်ရဲ့မြန်မာနိုင်ငံအတွက်ဒီမိုကရေစီရရှိရေးအတွက်လူခွင့်ထွန်းကားမှုအတွက်ကျွန်တော်ရတိုင်းလုံးမရဘူ
းဆလိုင်းမန်ဒရီလန်ဟာချင်းပြည်နယ်အတွင်းသတင်းမီဒီယာလုပ်ငန်းတွေမှာတက်ကြွစွာပါဝင်ခဲ့ပြီးသတင်းဖွဲ့စည်းတွေကိုတင်နန်းပေးခဲ့သူလည်းဖြစ်တယ်လို့ချင်းမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့လူငယ်လုပ်ငန်းစဉ်တို့မှာတက်ကြွစွာပါဝင်ခဲ့သူတယောက်လည်းဖြစ်ပါတယ်။ချင်းလူခွင့်ရေးအဖွဲ့ CHRO ဟာချင်းပြည်နယ်အတွင်းကလူခွင့်ရေးချိုးဖောက်မှုတွေကိုအဓိကထားစောင့်ကြည့်ဖော်ထုတ်နေတယ်လို့တခြားဒေသတွေမှာလည်းလူခွင့်ရေးပညာပေးလုပ်ငန်းတွေနဲ့အကူအညီပေးလုပ်ငန်းတွေကိုလုပ်ကန်နေတဲ့အဖွဲ့အစည်းတစ်ခုဖြစ်ပါတယ်။စစ်အာဏာသိမ်းပြီးနောက်ဒေါ်လာရင်းအင်အားစုတွေနဲ့ရင်ဆိုင်တိုက်ခိုက်နေရတဲ့စစ်ကောင်စီဟာမြေပြင်ထိုးစစ်တွေမှာအရေးနေနေတာကြောင့်လေကြောင်းကနေမကြာခဏတိုက်ခိုက်လေရှိပါတယ်။ဒီလိုတိုက်ခတ်တဲ့အခါစီးရေးပြတ်မှတ်တွေမဟုတ်ပဲအရသာပြမတ်တွေကိုဥတီတိုက်ခိုက်တာတွေရှိလာတာကြောင့်လူခွင့်ရေးရှုတော့ကကြည့်ရင်အဆိုးရွားဆုံးအခြေအနေကိုရင်ဆိုင်နေရတယ်လို့သူကပြောပါတယ
်အခုမြန်မာနိုင်ငံတဝန်းလုံးမှာနေ့စဉ်နေ့နေ့အမျှအခုလေကြောင်းတိုက်ခိုက်မှုတွေလုပ်ပြီးတော့ပြည်သူလူထုတွေတေဆုံးမှုမြင့်တင်လာတာဒဏ်ရာရရှိမှုမြင့်တင်လာတာတွေ့ရတယ်အဲ့ဒီတိုက်ခိုက်မှုတွေကိုကျွန်တော်ကြည့်တဲ့အခါမှာ military target မဟုတ်ဘူးအရဖက်ကိုပြမှတ်ထားပြီးတော့ကျောင်းတွေဘာသာရေးအဆောက်အုံတွေဆေးရုံတွေကိုပုံကျပြီးတော့အယက်သားပြည်သူလူထုတေဆုံးမှုတာကိုကျွန်တော်တွေ့ရတယ်ပေါ့နော်ဆိုတော့ဒီဟာတွေကစစ်တော်စုံမှုတွေနိုင်ငံတကာဥပဒေချိုးဖောက်မှုတွေဖြစ်နေတယ်ဒီဟာတွေကိုကျွန်တော်အနေနဲ့ဘာလဲကောင်းကောင်းနားလေကောင်းကောင်းသဘောပေါက်လေစစ်ကောင်စီနေနေလေအခုတို့ရဲ့ရှုံးလာလေလေဒီပြည်သူလူထုတွေကိုပြမှတ်ထားပြီးတော့တိုက်ခိုက်မှုလောက်ဆောင်ဖို့များလာလေလေပြီးတော့ကျွန်တော်ရဲ့လူခွင့်ကြီးအခြေအနေလေပို့ပြီးတော့ဆူရလာမယ့်အနေထားတော့ဖဲဥတီလေလို့တော့ကျွန်တော်တော့တုံတက်တယ်ပေါ့နော်ကျွန်တော်အမြင်နေပေါ့ဟုတ
်မြန်မာနိုင်ငံမှာစစ်ကောင်စီကျူးလွန်နေတဲ့ရာဇဝတ်မှုတွေနဲ့လူခွင့်ကြီးချိုးဖောက်မှုတွေကိုရပ်တန့်နိုင်ဖို့အရေးစစ်ကောင်စီကိုဆက်လက်နှက်ပစ္စည်းနဲ့တခြားအကူအညီတွေရပ်တန့်ပစ်ဖို့လိုတယ်လို့သူကမြင်ပါတယ်
။အရေးကြီးဆုံးကအခုစစ်ကောင်စီဘာကြောင့်ဒီလူခွင့်ချုပ်ဖို့မလုပ်နိုင်လေဆိုတဲ့ဟာကိုကျွန်တော်ကအရင်မြင့်ကိုရှာဖွေဖို့လိုတယ်ပေါ့နော်။ဆိုတော့အဲ့ဒီအရင်မြင့်ကတရုတ်နိုင်ငံနဲ့ရုရှားကလာတဲ့စစ်ဖက်ဆိုင်ရာအကူအညီတွေပေါ့နော်။ဒီဟာတွေကိုအမြန်ဆုံးရပ်တန့်ခနဲ့ရပ်တန့်နိုင်ရင်တော့စစ်ကောင်စီအနေနဲ့မေပင်ရနဲ့စစ်စင်ကြီးလောက်ဆောင်မှုမလောက်နိုင်တော့ဘူး။သူကစစ်ရှုံးတဲ့ဖက်မှာရှိနေပြီ။သူရဲ့အားကိုးနိုင်တဲ့စွန့်ရည်ကတော့လေကြောင်းစွန့်ရည်ပဲရှိတယ်။ဒီဟာလေးကိုကျွန်တော်အနေနဲ့ဖျက်တော့နိုင်တော့အယက်သားပြည်သူတေဆုံးမှုတွေပြီးတော့ကျွန်တော်ရဲ့မြန်မာနိုင်ငံရဲ့အခုတော်လိုင်းကြီးကာလာလေးပို့ပြီးတော့တူတောက်လာမယ်လို့တော့ကျွန်တော်မျှော်လင့်တာပါ။
ဂျင်းနဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနမှပြုလုပ်တဲ့လူခွင့်ရေးကာကွယ်သူစုကိုမြန်မာနိုင်ငံကလူရှင်တော်ဇာကနာနဲ့ရွန်ဂျာရေးလှူရှားသူကုဇွန်မင်းထွန်းတို့က2011ခုနှစ်တုန်းကလက်ခံရယူခဲ့ပူပါတယ်ကျွန်တော်စီသူပါဝါရှင်တန်ဒီစီမြို့တော်အမေရိကန်နိုင်ငံခြားရေးဝန်ကြီးယုံကနဲ့သတင်းပေးပို့နေပါတယ်ခင်ဗျာ
မြန်မာပါဝင်လူခွင့်ရေးလှူရှားသူ၈ဦးချီးမြှင့်ခံရတဲ့ဒီအမေရိကန်နိုင်ငံခြားရေးဌာနရဲ့လူခွင့်ရေးကာကွယ်သူများစုချီးမြှင့်ပွဲအကြောင်းကိုကိုစီသူကကိုယ်တိုင်တွားရောက်သတင်းယူခဲ့တာဖြစ်ပါတယ်ရှင်။အခုတော့ဒီဆီးရီးယားမှာအာဏာရှင်အဆက်ပြုတ်ကျသွားတဲ့အခြေအနေကမြန်မာရေးလှူရှားမှုအပေါ်မှာဘယ်လိုရိုက်ခတ်စေသလဲဆိုတာကြည့်အောင်ပါ။အရှေ့လေပိုင်းဒေသဆီးရီးယားနိုင်ငံမှာပက်ရှာအယ်အာဆက်ရဲ့အာဏာရှင်အစိုးရပြုတ်ကျအဆုံးသတ်သွားတာကမြန်မာနေဦးဒေါ်လာရေးချိုးပန်းသူတွေကိုအတက်စီခဲ့တယ်လို့ကိုယ်တိုင်ပါဝင်လှုပ်ရှားနေတဲ့သူတွေကရှုမြင်ကြပါတယ်။ဆီးရီးယားနဲ့ဒီမြန်မာရဲ့တော်လန်ပုံကံမှုလမ်းကြောင်းမှာနောက်ခံအခြေအနေတွေမတူတာရှိပေမဲ့လို့ဒီမြန်မာနိုင်ငံရဲ့ဆီးရီးယားနာရှင်အမြန်အဆုံးသတ်သွားစေဖို့ဆက်လက်ချိုးပန်းအထောက်အထားကြမှာဖြစ်တယ်ဆိုပြီးတော့လည်းပြောဆိုကြပါတယ်။ကိုညာဝင်းအောင်ကစူးစီးတင်ဆက်ထားပါတယ်ရှင်။
ဆီးရီးယားနိုင်ငံတွင်လက်နက်ကင်ဒေါ်လာနေကြသူတွေထဲမှာတပုံတပေါင်းစု HTS ရဲ့ထိုးစစ်ကမြို့တော်ဒမတ်စကတ်ကိုဒီဇင်ဘာ10ရက်တနင်္ဂနွေနေ့မနက်အစောပိုင်းဝင်ရောက်လာခဲ့ပြီးနောက်တိတ်မကြခင်မှာပဲအာနာရှင်သမရအာဆတ်ရဲ့အုပ်ချုပ်မှုအဆုံးသတ်သွားပြီဆိုတဲ့သတင်းကတကမ္ဘာလုံးကိုရိုက်ခတ်သွားခဲ့တာပါဒီသတင်းကဘလောက်ပဲရက်ဆက်ကြမ်းကြုတ်တဲ့အာနာရှင်ဖြစ်ပါစေတစ်ချိန်မှညီကုန်းချွတ်ရတာပဲဆိုတဲ့အတွေးကိုဝင်စေတယ်လို့NUG အစိုးရယာယီသမရာယုံရဲ့ပြောရေးဆိုခွင့်ရှိသူဦးကျော်စောကသုံးသပ်ပါတယ
်ဆိုတော့ကျွန်တော်တို့နိုင်ငံနဲ့တူတာတွေရှိသူမတူတာတွေလည်းအများကြီးပါပဲဒီတူညီတဲ့ဟာတော့ရက်ဆက်ကြမ်းကြုတ်တဲ့အာဏာရှင်ဟာဒီတစ်ချိန်မှာတစ်ချိန်မှာလူအားနဲ့တဆုံသွားမှာပဲအာဆတ်ဆိုရင်လည်းရုရှားဆိုရင်သူတို့ရဲ့စစ်လေပြန်နေစစ်သင်္ဘောတွေဟာအဆောက်သူတို့တွေကိုယ်တိုင်ဝင်ပြီးတော့အာဆတ်ဘက်ကတော့လှုပ်ပေးတာဒါပေမဲ့ဆီးရီးယားပြည်သူတွေကြောင့်အာဆတ်ပြုတ်ကျသွားတာပေါ့နော်ဒါကြောင့်လည်းဆီးရီးယားမှာဆိုရင်လည်းသူတို့နဲ့ကိုက်ညီတဲ့ဘာသာမျိုးလူမျိုးမျိုးဒီအားလုံးသူပါဝင်နိုင်တဲ့စနစ်တစ်ခုကိုတည်ဆောက်နိုင်ဖို့လည်းကျွန်တော်တို့ဆုတောင်းမိပါတယ
်ဆီးရီးယားမှာအာနာရှင်သမရအာဆတ်ထွက်ပြေးပြုတ်ကျသွားတဲ့တရင်ကမြမနွေဦးဒေါ်လာရေးကိုအားတက်စေခဲ့တယ်လို့စကိုင်းတိုင်းမြောင်မြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ MRI ရဲ့တာဝန်ခံကိုကျော်စိန်ကပြောပါတယ
်ဒီအာဆတ်အာနာရှင်ဟိုထွက်ပြေးသွားတယ်ပေါ့နော်ပြုတ်ကျသွားတဲ့အချိန်မှာသာဟုကျွန်တော်ဆရာထက်တမ်းမှုလေးဖြစ်တယ်သူနိုင်ငံလေးပဲအာနာရှင်စနစ်ပြုတ်ကြအောင်ဆက်လက်ပြီးတော့လုပ်ကြမယ်အကျိုးစားပြီးတော့တိုက်ပွဲဝင်ကြမယ်ဆိုပြီးတော့ဒါမျိုးစစ်တေပြည်သူရောကျွန်တော်တို့လည်းအင်အားစုပဲတည်းရောဒါမျိုးချက်ခတ်မှုတွေရောရှိပါတယ်ဟုတ
်မြန်မာပြည်တွင်းလက်နက်ကင်တော်လှန်ရေးလုပ်နေသူတူအနေနဲ့ဆီးရီးယားရဲ့အပြောင်းလဲအပေါ်ချီးကျူးအားကြမိကြောင်းပြောလာသူကမွန်ရွာမြို့အခြေစိုက် NUCC အဖွဲ့ဝင်ကိုဝင်းစော်ခိုင်မဲဖြစ်ပါတယ်
ဆီးရီးယားပြည်သူတွေပေါ်နှစ်ပေါင်းများစွာလက်နက်အားကိုးနဲ့နိုင်ကျင့်ပူကြတပ်ဖြတ်ခဲ့တဲ့အာဏာရှင်အာဆတ်ပြုတ်ကျသွားပြီဆိုတဲ့သတင်းကြားပြီးဆိုတော့ကျွန်တော်တို့အရန်ပဲဝမ်းသာရတယ်ဆီးရီးယားပြည်သူတွေရဲ့စီးလုပ်မှုညီညွတ်မှုစွဲလုံးလဉာဏ်ပညာပေါင်းစပ်ပြီးတော့မှအာဏာရှင်ကိုတော်လှန်ခဲ့တဲ့ဒီတပ်တီတွေဟာမြန်မာတော်လှန်ရေးအတွက်လေသာအားကြပြီးတော့မှအတူယူရမယ့်အရာတွေလည်းဖြစ်ပါတယ်
။တကယ်တော့အနှစ်50ကျော်ဖိနှိပ်မှုပြင်းထန်လာခဲ့တဲ့ဆီးရီးယားနိုင်ငံတွင်ပုံကံတော်လှန်မှုလမ်းကြောင်းဟာအင်းနီးချင်းတူရကီအီရန်နဲ့ရုရှားအမေရိကန်တို့လိုနိုင်ငံကြီးတွေကဓာတ်ရိုက်ချေချပါဝင်ပတ်သက်နေတာကြောင့်မြန်မာနိုင်ငံလက်ရှိပြတ်တမ်းနေရတဲ့အခြေအနေမျိုးနဲ့ကွာခြားချက်တွေရှိနေတာပါ။ဘယ်လိုအဖြစ်ဖြစ်နိုင်ငံကြီးတွေဆိုတာနိုင်မြင်းကိုပုံအော်လောင်းလေးရှိတယ်လို့MRI တပ်ဖွဲ့တာဝန်ရှိသူကိုကျော်စိန်ကသုံးသပ်ပါတယ်
။ဟိုတရုတ်ကတော့ကဖိအားပေးတာတော့မှန်တယ်ဒါပေမဲ့လို့ကျွန်တော်တို့တရုတ်ဝင်ဘယ်လောက်ထိဆက်ဖက်လို့မှမရဘူးလေ။ကျွန်တော်တို့ဘက်ကတော့ပို့ပြီးတော့အားလုံးမှငါတို့ရှိတဲ့လည်းတော့ခဲ့ကြတာအခုလည်းကျွန်တော်တို့မှကျွန်တော်တို့ပဲရှိတာ။အဲ့ဒါတွေဆက်ပြီးလုပ်လို့ရှိရင်အခုလည်းမို့ပြူဟာကုန်းနေတမတ်ဌာနချုပ်တွေတိုင်းဌာနချုပ်တွေနောက်ကစစ်တပ်ဒေသကိုယ်ရေးဌာနချုပ်တွေဟိုကနဘခလိုရမခလိုအဲ့ဒါမိုးတွေကသိနေလို့ဆိုရင်အဝါလေးပဲနိုင်ငံတကာလည်းအချိန်မှခုနပြောတဲ့နိုင်ငံကိုလောင်းလာလိမ့
်မယ်။ NUG သမရာယုံပြောခွင့်ရဥကျော်စောကလည်းစိန်ခေါ်မှုတွေရှိနေပေမဲ့မကြတော့တဲ့အချိန်မှာမြန်မာဆရာနာရှင်တွေပြုတ်ကျလိမ့်မယ်လို့ယုံကြည်ထားသူပါ။
ကျွန်တော်စီမှာလည်းမဖြစ်နိုင်ဘူးထင်တာတွေဖြစ်နေတာကျွန်တော်စီမှာတော့ကြည်ပါဘဒုမကူညီပေးတာမဟုတ်ဘဲပြည်သူလူထုရဲ့တော်လှန်စစ်ကြောင့်ဆရာနာရှင်စနစ်ကျရှုံးနေတာဒါလည်းနှစ်နှစ်သုံးနှစ်တာကာလတည်းမှာမြို့ပေါင်း90လောက်ကျွန်တော်တို့လူမျိုးပြောင်းအောင်တိုက်နိုင်ပြီ နေမြေတွေရဲ့တဝက်ကျော်ကျော်60ရာခိုင်နှုန်းကတော်လည်းအင်အားစုတွေထိချုပ်မှုအောက်မှာအပြည့်ဝရှိနေတယ်ဘလို့မြေမြေဆန်ဆန်နဲ့အောင်မြင်တယ်ဆိုတာကြားသနေတာပေါ့နော်ဆိုတော့ကျွန်တော်တို့အခက်အခဲစိန်ခေါ်မှုတွေရှိနေမယ်ဒီအတမ်ပါစစ်ကောင်စီကိုအားပေးနေတဲ့ဟာဒီနိုင်ငံတွေရှိနေမယ်ဒါပေမဲ့ဘာပြလဲစီးရီးယားတခုတည်းမဟုတ်ပါဘူးအာဏာရှင်တွေကိုကြိလိုက်ပါဒီတစ်ချိန်မှာဒီကျန်းကျန်းရက်ဆက်တဲ့အာဏာရှင်တွေကညှိကောဘယ်လိုဖြစ်သွားလဲမြင်ပါလိမ့်မယ်ငမကြီးမဆက်အာဏာရှင်တောက်ရှုံမှုကလည်းမလွဲမသွေဖြစ်လာမယ်
။ဒါကြောင့်လဲအလုံးအရင်ထက်ပုံမညီညွတ်ပြီး Federal Democracy နိုင်ငံအသစ်ပေါ်ပေါက်လာတဲ့အထိဆက်လက်တွန်းလှန်သွားဖို့လိုတယ်လို့ NUCD အဖွဲ့ဝင်ကိုဝင်းစော်ခိုင်ကဆိုပါတယ်
။ကျွန်တော်တို့မြန်မာပြည်သူလူထုမှာနေစဉ်နေတဲ့အမျှကျွန်တော်တို့ဟိုတက်ဖြတ်ခံနေကြရတယ်။ရွာလုံးချွတ်တွေမိရှိုးခံနေရတယ်။အဲ့ဒီအတွက်ဆီယန်နိုင်ရှင်စနစ်ဟာလုံးဝချုပ်ငြိမ်းမှဖြစ်မှာဖြစ်တဲ့အတွက်ကျွန်တော်တို့ဟာဒီဆီယန်နိုင်ရှင်အမြင့်ပြတ်ဖို့အတွက်ဆိုလို့ရင်ကျွန်တော်တို့ရဲ့အသက်ကိုပဲတော့ပြရပါဘူးကျွန်တော်တို့ဆက်လက်ပြီးတော့မှတိုက်ပွဲဝင်သွားကြအောင်ပါဖြစ်ပါတယ
်ဆီယန်နိုင်ငံမှာအာဏာရှင်အာဆပြုတ်ကျသွားပြီးအသွင်ကူးပြောင်းရေးကာလအတွက်စတင်ပြင်ဆင်နေကြပြီဆိုပေမဲ့သူတို့ဖြတ်တန်းခဲ့တဲ့နောက်ခံအကြောင်းရင်းအခြေအနေတွေပေါ်မူတည်ကချုံးမွေးတဲ့အပြောင်းလဲတကယ်ပဲဖြစ်လာပါမလားဆိုတာဆောင်ကြည့်သူတွေကြားစိုးရိမ်မှုရှိနေကြပါတယ်ခင်ဗျာ
ကိုညာဝင်းအောင်စူးစီးတင်ပြခဲ့တာပါရှင်တစ်ဆက်ထဲမှာပဲဒီစီးရီးယားနိုင်ငံမှာအခုလိုအာဏာရှင်အာဆက်မိသားစုလိုက်ထွက်ပြေးခဲ့ရတဲ့အဖြစ်အပျက်ကိုကြည့်ရင်မြန်မာနိုင်ငံရဲ့ဆင်အာဏာရှင်စန့်ကျင်လှုပ်ရှားမှုတွေစူးစီးညှဉ်းပြပြီးဆင်ဆက်မပြတ်ပါဝင်လှုပ်ရှားခြင်းအဖြစ်အောင်ပွဲရနိုင်တယ်ဆိုပြီးတော့လဲနှွေဦးတော်လိုင်းကြီးခေါင်းဆောင်တို့ဖြစ်တဲ့ဒေါက်တာတေဇာဆန်းကပြောပါတယ်စီးရီးယားအောင်ပွဲနဲ့မြန်မာနှွေဦးတော်လိုင်းကြီးနှိုင်းရှင်မှုအမြင်တချို့ကိုတော့ဒေါက်တာတေဇာဆန်းကိုမန်ဆူမွန်ကဇွန်ကနေဆက်သွယ်ပြီးပြန်ထားပါတယ်ရှင
်စီးရီးယားမှာအာဏာရှင်ကိုစီးရီးယားပြည်သူတွေနဲ့စီးရီးယားတိုက်ခန်းတွေကမောင်းထုတ်လိုက်နိုင်ပြီပေါ့နောက်ပြီးတော့စီးရီးယားဒီဘာရှာအာဆတ်မိသားစုကလည်းတိုက်ပြရနေမှာထွက်သွားရတဲ့အခြေအနေတွေရှိနေပြီဆိုတဲ့အခါကျတော့ဒီစီးရီးယားဟာအာနာရှင်တခုအနေနဲ့ကဘာမှာနာမည်ဇိုးနဲ့ကြော်စောတဲ့စီးရီးယားခေါင်းဆောင်ဒီစစ်ခေါင်းဆောင်ပေါ့နော်ဒီအာနာရှင်ကိုစီးရီးယားတိုက်ခန်းတွေနဲ့ပြည်သူတွေကမောင်းထုတ်လိုက်နိုင်တဲ့အခြေအနေမြန်မာနိုင်ငံမှာလည်းဆီယနာရှင်စနစ်ကိုပြည်သူတွေနဲ့တော်လိုင်းအင်အားစုတွေတိုင်းသားလက်နက်ကိုင်တွေပြည်သူကာကွယ်ရေးဒီတပ်တွေနောက်ပြီးတဲ့မှာဒီလိုဒီမိုကရေစီအင်အားစုတွေပြည်သူတွေပါအပါဆီယနာရှင်စနစ်ကိုတွန်းလှန်ပြီးတော့မှအခုချိန်ထိတိုက်ပွဲဝင်နေကြရတယ်ဆိုတော့စီးရီးယားရဲ့အောင်ပွဲနဲ့မြန်မာနေဦးတော်လိုင်းရဲ့အခြေအနေခင်းကျင်းနဲ့ပတ်သက်ပြီးတော့ကိုတီစာဆန်းဘလို့များသုံးသပ်ရှုမြင်မိပါလဲရှင
်အရေးအကြီးဆုံးအခြေခံဒီကျွန်တော်ပြည်သူလူထုတရက်လုံးရဲ့တော်လိုင်းရေးပေါ်မှာစင်စက်မပြတ်ထဲဝင်မှုတော်လည်ရင်အင်အားစုရဲ့စူးစီးညီညွတ်မှုဒီအရေးကြီးတယ်ကျွန်တော်တို့တော်လည်ရင်တရက်ဆိုတာအခက်ခဲတယ်စင်ကိုချက်တွေရှိစင်ပြလို့စီးရီးယားတော်လည်ရင်ဆိုတာ2017နော်ဒါ RN နေဦးကလာဆက်တွက်မယ်ဆိုရင်တော့အချိန်14နှစ်ရှိတယ်နော်တကယ်တော့စီးရီးယားနိုင်ငံမှာဒီအာနာရှင်စနစ်ကြီးသက်ဆိုးရှည်တာဆိုကျွန်တော်ထင်တယ်နှစ်ပေါင်း50ကျော်ဆိုပြောခဲ့ကြတယ်လက်ရှိဒါဘာရှာ LR ဆက်ရဲ့အဖေပေါ့နော်အတူအရင်အဖေအာဆက်ခဲ့ကြရအောင်နော်အဲ့တော့နှစ်ပေါင်း50ကျော်သူတို့ဒီအာနာရှင်စနစ်အောက်မှာနေခဲ့ရတယ်ဒီ2021အရမ်းနေဘူးကစကြည့်မယ်ဆိုရင်တော့14နှစ်ကျော်နော်ဒီအချိန်14နှစ်ကျော်ဟိုတာချက်တန်းပြီးတော့ပြည်သူလူထုကတော့အောင်ပွဲတစ်ခုဒါရယူနိုင်ခဲ့တဲ့အခြေအနေပေါ့ဒါဒီပင်လေကျွန်တော်တို့ဒါမြန်မာကျွန်တော်တို့ပြည်သူရေးဆိုင်နေတဲ့ပြည်သူ့မျိုးဥတော်လည်ရေးအတွက်လည်းဒီလိုမျိုးစူးစီးမှုဒီလိုပဲညီညွတ်မှုဒီလိုပဲဆင်ဆက်မပြတ်ပါဝင်မှုတွေနဲ့ပဲကျွန်တော်ဆက်ဆက်ချီတက်ရမယ်ဖြစ်တယ်ကျွန်တော်တို့အနေနဲ့မြန်မာပြည်သူတွေဆက်ဆက်ပြီးတော့ချီတက်သွားကြမှာဖြစ်တယ်ဆိုတာကိုဖက်လောင်းပြီးတော့ကြွကျင်ပါတယ
်အခုလောလောဆယ်မှာဒီစီးရီးယားတွေရဲ့ဒီတော်လည်ရေးကနေပြီးတော့မြန်မာလူထုအနေနဲ့ဘာတွေများအတူယူနိုင်တာမျိုးတွေဒီအတွေ့အကြုံတွေနဲ့ပတ်သက်ပြီးတော့ဘာတွေများတည်ယူနိုင်တာမျိုးတွေရှိမယ်လို့ကိုဒီစာဆန်းထင်ပါလဲရှင့်
ဟုတ်ကဲ့အဲ့တော့စီးရီးယားတော်လှန်ရေးကိုကြည့်ပြီးတဲ့ကျွန်တော်တို့နော်ဟိုအတူယူစရာတွေလည်းအများကြီးရှိပါတယ်အလားတူကဘာကြီးကိုလည်းကျွန်တော်တို့ပြောစရာတွေရှိတယ်ဗျပထမဆုံးပြောချင်တာတော်တော်များများပေါ့အခုစီးရီးယားတော်လှန်ရေးဒီ14နှစ်ကြာတဲ့ခါမှာတချို့ကပြောခဲ့ကြတယ်တော်လှန်ရေးအင်အားစုတွေမနိုင်နိုင်တော့ဘူးနော်ဘယ်လိုမှနိုင်စရာအကြောင်းမရှိတော့ဘူးဆိုတော့ဒီစီးရီးယားနိုင်ငံတော်လှန်ရေးကိုမှတ်ယူခဲ့တာရှိတယ်အလားတူပေါ့နော်ဘယ်လိုကောင်းလဲဒီအာဆက်ဒီဘယ်လိုမှပြုတ်ကျစရာအကြောင်းမရှိဘူးပေါ့ဗျနော်အလုံးတကျအာဆက်ကိုထောက်ခံနေတဲ့အင်အားကြီးနိုင်ငံတွေရှိတယ်လေဗျရုရှားတို့အီရန်တို့ဆိုနိုင်ငံတွေကကျွန်တော်နောက်ကပြုလာတဲ့ခါမှာအာဆက်ကိုနိုင်ဖို့ဆိုတာဘလို့မှမဖြစ်နိုင်ဘူးပေါ့ဗျာအာတော်တိုင်းအင်အားစုတွေကဟောကွဲပြားနေတယ်မနိုင်နိုင်ဘူးဆိုတာမျိုးတွေလည်းပတ်ယူခဲ့ကြတယ်အဲ့တကယ်လက်တွေ့မှာအဲ့လိုဖြစ်လာတာမဟုတ်ပါဘူးနော်ပြောချင်တာကကျွန်တော်တို့ပြည်သူတွေနဲ့နံပါတ်1ကျွန်တော်တို့ညီညွတ်ဖို့လိုတယ်အခုဗျာမြန်မာနိုင်ငံမှာကြည့်မယ်ကျွန်တော်တို့အလုံးတည်ပြီးသားမင်းအောင်လိုက်တက်ဆိုးရှည်ဖို့ရတယ်ဘယ်နိုင်ငံတွေကကျွန်တော်နောက်ကပြုနေတာလဲကျွန်တော်တို့တည်ပြီးသားသို့တော့ဘလောက်ပဲအင်အားကြီးတဲ့နိုင်ငံကြီးတွေကျွန်တော်နောက်ကပြုပါစေအရင်ကြီးဆုံးကပြည်အင်အားပြီးပြည်တွင်းမှာလည်းရှိပါတယ်ကျွန်တော်မြန်မာပြည်ရဲ့တော်လှန်ရေးကိုမြန်မာပြည်သူတွေရပဲအဆုံးဖြတ်ပေးနိုင်တယ်ဆိုတာကိုစီးရီးယားရဲ့နမူနာတင်ကန်းစာနဲ့ကျွန်တော်ကောင်းကောင်းကြည့်နေပ
ါဟုတ်ကဲ့ရှင်အဲ့တော့ခုနကပြောသလိုပေါ့နော်ဒီစီးရီးယားကောင်းဆောင်ဒီဗာရှာအေအာဆက်ကဆိုရင်မိသားစုလိုက်ရုရှားကို တို့ထွက်ပြေးသွားရတဲ့အခြေအနေတည်းရှိတယ်။ဒါမဲ့သူ့ရဲ့အစိုးရကနေပြီးတော့မှဝင်ကြီးချုပ်ကနေပြီးတော့မှပေါ့နော်ဒီအာနာဒီလွှဲပြောင်းရေးအစီအစဉ်နဲ့ပတ်သက်ပြီးတော့အခုလက်ရှိအတိုက်ခံခေါင်းဆောင်တွေလည်းဒီရက်ပိုင်းမှာပဲသူတို့ဆွေးနွေးနေကြတယ်ဆိုတဲ့ခါကျတော့ပြည်သူကနေပြီးတော့မှရွေးချယ်တဲ့ဘယ်ခေါင်းဆောင်နဲ့မဆိုပူးပေါင်းဆောင်ရွက်ပြီးတော့အာနာလွှဲပြောင်းရေးအတွက်အဆင်သင့်ပါပဲဆိုပြီးတော့မှသူ့ရဲ့အစိုးရအဖွဲ့ဒီဝင်ကြီးချုပ်ခေါင်းကနေပြောတဲ့ဟာရှိတယ်ဆိုတဲ့ခါကျတော့ကျမတို့ဒီမြန်မာနိုင်ငံမှာတကယ်လို့ဒီပြည်သူဒီအုပ်ချုပ်ရေးစနစ်ပေါ့နော်ဒီဆီယနာရှင်အုပ်ချုပ်ရေးကနေပြည်သူအုပ်ချုပ်ရေးစနစ်လွှဲပြောင်းယူဖို့အတွက်ဆောင်ရွက်နေတဲ့အခါမှာဒီစီးရီးယားရဲ့ဒီပေါ့နော်ဒီအာဏာလွှဲပြောင်းရေးစနစ်ဆောင်ရွက်နေတဲ့အခြေအနေတွေကနေကျမတို့ဘာတွေများဟိုတည်ယူနိုင်မလဲဘာတွေများတို့အတွေ့အကြုံကိုယူပြီးတော့မှကျမတို့လုပ်နိုင်မယ့်ဥစ္စာမျိုးတွေရောရှိပါမလဲရှင
်ဒီအာဏာရှင်စနစ်နဲ့အာဏာသိမ်းမှုတွေတိုင်းပြည်နဲ့လူထုတွေဘာကောင်းကျိုးမှမရှိဒါကြောင့်ကျွန်တော်တို့ပြောတာမဲအောင်တိုင်းနဲ့အာဏာရှင်စနစ်ဒီမြန်မာနိုင်ငံရဲ့ရန်သူဖြစ်တယ်တပ်မတော်ရဲ့ရန်သူဖြစ်တယ်တကယ်တမတော်ရဲ့ရန်သူကကျွန်တော်တို့ PDF မဟုတ်ဘူးတော်လိုင်းအင်အားစုတွေမဟုတ်ဘူးအန်ယူဂျီမဟုတ်ဘူးဗျတမတော်ရဲ့ရန်သူကမင်းအောင်လိုက်အာနာကျစနစ်ပဲဒါကိုကျွန်တော်သိဖို့ဆိုတော့ဒါကြောင့်ဒီနေ့မြန်မာတမတော်ထဲမှာဖြစ်စီလက်ရှိမြန်မာနိုင်ငံရဲ့တာဝန်ရှိသူတွေမှာအလားတူအခုစီးရီးယားဝန်ကြီးချုပ်လို့ပေါ့ဗျာနော်တိုင်းပြည်မနစ်နာဖို့ရာအတွက်ကိုယ်လူထုမနစ်နာဖို့ရာအတွက်နော်ကောင်းကောင်းဒီတော်လိုင်းအင်အားစုတွေနဲ့နော်ပေါင်းစည်းပြီးတော့အတူတူတကွဘုံရန်သူဖြစ်တဲ့မင်းအောင်လိုက်တဲ့အာနာရှင်စနစ်ကိုနော်တွန်းလှန်လို့ရတဲ့လူများရှိလာမယ်ဆိုရင်တော့ကျွန်တော်တို့ပြည်သူတွေနဲ့ဒါနော်အတိုင်းထက်အလုံးနော်ကျွန်တော်ဝန်တာမှာကြိုးဆိုမှလည်းဖြစ်တယ်အဲ့တော့ပြောချင်တာမြန်မာပြည်အခြေအနေမနစ်နာဖို့ရာအတွက်မြန်မာတပ်မတော်ကြီးမနစ်နာဖို့ရာအတွက်မြန်မာတပ်မတော်တမိုင်အခုတို့မြောင်းနေဆက်ရောက်မနေဖို့ရာအတွက်ကျွန်တော်တို့အတူတကွပြည်သူနဲ့အတူပူးပေါင်းပြီးတော့ကျွန်တော်တို့ဒီဘုံရန်သူဖြစ်တဲ့အာနာရှင်စနစ်ဆိုးအမြန်ဆုံးကျွန်တော်တို့ဆိုချကြပါစို့လို့ကျွန်တော်ဒီကနေပြီးတော့ထပ်လောင်းပြီးတော့တိုက်တွန်းချင်တာပါခင်ဗျာ
မဆုမဆက်သွယ်မြင်ပြန်ခဲ့တာပါရှင်။စီးရီးယားအရေးသတင်းဆောင်ပါတို့ဆက်ထည့်တင်ပြပါဦးမယ်။စီးရီးယားနိုင်ငံမှာအာနာရှင်ဘက်ရှာအယ်အာဆက်ပြုတ်ကျသွားခဲ့ပြီးတဲ့နောက် IS စစ်သွေးကြွတွေကိုမဟာမိတ်တွေနဲ့အတူလက်တွဲနှိမ်နေနေတဲ့စီးရီးယားခြေဆိုင်အမေရိကန်တပ်တွေအနေနဲ့ရှေ့ဆက်ဘလို့ရက်တိမလဲဆိုတာနဲ့ပတ်သက်ပြီးမေးခွန်းထုတ်လာကြပါတယ်။ဒီကြောင့်ကိုတော့ VOA ပြည်ကွန်သတင်းတောက်ကာလာဘတ်ပေးပို့တဲ့သတင်းကိုအောင်ကပြောပြပါမယ်ရှင်။
စီးရီးယားမှာ1982ခုနှစ်ကတည်းကနိုင်ငံကိုထိန်းချုပ်လာတဲ့အာဏာရှင်အစိုးရကြဆုံငန်းကိုစီးရီးယားလူထုနဲ့အတူကဘာကစောင့်ကြည့်နေကြပါတယ
် to be moved by the scenes of jubilation
စီးရီးယားအာဏာရှင်ရဲ့ဖိနှိပ်မှုအောက်ကနေလွမြောက်လာတဲ့လူထုရဲ့ပျော်ရွှင်မှုကိုမြင်ရတာအမခန်းစရာပါအာဏာရှင်တွေအသက်ဆက်နိုင်အောင်ထောက်ခံဝန်းရံပေးခဲ့ကြတဲ့အီရန်ဟစ်ဘိုလာနဲ့ရုရှားတို့ကိုလည်းဒီဖြစ်ရပ်ပေါ်ကနေအနိုင်ရလိုက်တာပါဒါမဲ့ခုလိုသမိုင်းဝင်အောင်ပွဲနဲ့အတူအန်နီယယ်ရီလည်းကြာရောက်လာနိုင်ပါတယ
်ဒီသတင်းပတ်ထဲအမေရိကန်တွေဟာစီးရီးယားအလဲပိုင်းက IST အခြေစိုက်ရာ85နေရာကိုဂျက်တိုက်လေယာဉ်တွေ B-52 ဘုံးကျဲလေယာဉ်တွေ A-10 စစ်ဆင်ရေးတိုက်လေယာဉ်တွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့ပါတယ်စီးရီးယားအာဏာရှင်ထွက်ပြေးသွားတဲ့အပေါ်အခွင့်အောင်းယူလာနိုင်တဲ့အစ္စလာမ်အစွန်းရောက်တွေကိုကြိုတင်လက်ဦးမှုရယူနှိမ်နှင်းထားတာပါ
The real danger moving forward over the next 40
hours. Elho Jin Dong ga IS စစ်သွေးကြွတွေဒါထွက်ပြေးလွတ်မြောက်သွားမယ်ဆိုရင်နောက်48နာရီအတွင်းအမှန်တကယ်ပဲအန်ဒီကြောက်ရောက်လာနိုင်ပါတယ်။အဲ့ဒီလိုသာလွတ်သွားမယ်ဆိုရင်ဒီထောင်နဲ့ချီတဲ့စစ်သွေးကြွတွေဟာစီးရီးယားတနိုင်ငံတည်းတင်တာမဟုတ်ဘဲအရှေ့အလယ်ပိုင်းနဲ့တူရကီဥရောပအထိပါပြန့်နှံ့ကုန်ပါလိမ့်မယ်။
စီးရီးယားမှာအမေရိကန်တပ်ဖွဲ့ဝင်ပေါင်း900လောက်ရှိပြီး IS တွေကိုနှိမ်နှင်းနေတဲ့စီးရီးယားအတိုက်ခံဒီမိုကရက်တစ်တပ်ပေါင်းစုကိုအကူအညီတွေပေးနေပါတယ်။အာဆက်အာနာရှင်ဆိုရပြုတ်ကျသွားပြီးနောက်အလေးထားတဲ့အကြီးကအချက်၃ချက်နဲ့ပတ်သက်ပြီးတာဝန်ရှိသူတဦးကအခုလိုရှင်းပြပါတယ
်။ Our soldiers and personnel
ကျွန်တော်တို့တပ်ဖွဲ့ဝင်တွေဝန်ထမ်းတွေလုံခြုံပေးကင်းရေးမဟာမိတ်တွေလုံခြုံပေးကင်းရေးနဲ့အရက်သားတွေပေါ်ဘေးအန္တရာယ်မကျရောက်ရေးအကာအကွယ်ပေးသွားပါမယ်။
အာနာရှင်အာဆက်ဟာမော်စကိုကိုလေယာဉ်နဲ့ထွက်ပြေးသွားပါတယ်။စီးရီးယားအာနာရှင်ကြဆုံခဲ့ဟာမဟာမိတ်ရုရှားနဲ့အီရန်တို့အတွက်လည်းအားအင်ချိနဲ့သွားစီတယ်လို့အကဲကတဦးကအခုလိုသုံးသပ်ပါတယ
်။ They've lost Hezbollah.
Hezbollah အဖွဲ့ကိုအနည်းဆုံးတော့အထောက်ပံ့ဆက်မပေးနိုင်တော့တာကြောင့်သူတို့လက်လွတ်လိုက်ရပါတယ်။စီးရီးယားလည်းအလားတူပါ။မေးစရာရှိတာကဟူသီတွေကိုရောဆက်ပြီးချုပ်ကင်ထားနိုင်အောင်မလားဆိုတာပါ။ဒါမှမဟုတ်ဒေတာတွင်းက Saudi Arabia လိုနိုင်ငံတွေကလည်းသူတို့အတွက်အခွင့်အလမ်းကောင်းကိုစောင့်ကြည့်နေပါတယ်
။ပန်တဂွန်ကတော့မာမိတ်တွေနဲ့ထိတွေ့ဆက်ဆံနေဖို့ကအရေးကြီးတယ်လို့ဆိုရတယ်။စီးရီးယားရင်းနဲ့ပတ်သက်ပြီးအမေရိကန်ကာကွယ်ရေးဝန်ကြီးလွိုင်းအော့စတင်ဟာတူရကီကာကွယ်ရေးဝန်ကြီးနဲ့ဆက်သွယ်ဆွေးနွေးခဲ့ပါတယ်။အမေရိကန်ဘိုကိုကဲစစ်ဌာနချုပ်ဆန်ခွန်ကဘိုချုပ်ကြီးအရစ်ကရီလာလည်းမဟာမိတ်ဂျော်ဒန်နိုင်ငံနဲ့ဆက်သွယ်ဆွေးနွေးတဲ့အပြင်လာမယ့်ရက်တွေမှာလည်းဒေတာရင်းမဟာမိတ်တွေနဲ့ဆက်သွယ်ဆွေးနွေးသွားမှာဖြစ်ကြောင်းတာဝန်ရှိသူတွေကထုတ်ပြန်ပြောဆိုပါတယ်ခင်ဗျာ။
ကိုအောင်ပြောပြခဲ့တာပါရှင်ဒီဇင်ဘာလ17ရက်ပုံထုနေ့မနက်ခင်း VOA စီစဉ်တွေကိုနားဆင်နေကြတာပါအခုထုတ်လွှင့်တဲ့အစီအစဉ်ပထမပိုင်းနာယူဝက်ကိုတော့လိုင်းဒိုမီတာ25 kHz 11865လိုင်းဒိုမီတာ32 kHz 6153နဲ့လိုင်းဒိုမီတာ40 kHz 9533တို့ကနေဖမ်းယူနားဆင်နိုင်ပါတယ်တနားစားအစီအစဉ်စဆုံးကိုတော့24နာရီတင်ဆက်ပေးနေတဲ့လူလူမိတ်ဆွေရုပ်တံလိုင်း VOA မြန်မာပိုင်း website Facebook နဲ့ YouTube စာမျက်နှာတွေကနေနားဆင်ကြည့်ရှုလို့ရပါတယ်ရှင်
View American တန်ရဲ့ရုပ်တံနဲ့ Radio အစီအစဉ်တွေကိုနေ့စဉ် American ပြောင်စု Washington မြို့တော်ကနေပြီးတော့ဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ View မနက်ခင်းမနက်6:00ကနေ6:00ခွဲအစီအစဉ်ကိုလိုင်းဒိုမီတာ25 32နဲ့40 View ညချမ်းည9:00ကနေ10:00အထိအစီအစဉ်ကိုတော့လိုင်းဒိုမီတာ19 25နဲ့30ပထမပိုင်းနာရီဝက်နဲ့စနေတနင်္ဂနွေနေ့တွေမှာထပ်တိုးလိုင်းလံမီတာ190ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။ရုပ်တံနဲ့ရေဒီယိုစီစဉ်အားလုံးကိုလူလူမိတ်ဆွေရုပ်တံလိုင်း VOA မြန်မာပိုင်း web စာမျက်နှာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်စာမျက်နှာတွေမှာနှာစင်ကြည့်ရှုနိုင်ပါတယ်။မှန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ခင
်ဗျ။မင်္ဂလာမနက်ခင်ပါရှင်။ VOA American တိုင်းရဲ့2024ခုနှစ်နိုဝင်ဘာလ17ရက်ပုံထိုးနေ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လင်းပေးနေပါတယ်ရှင်။အခုဆက်ပြီးအပတ်စဉ်ကဏ္ဍတွေကိုဆက်တိုက်တင်ဆက်ပေးသွားမှာပါ။အမေရိကန်နိုင်ငံရေးနဲ့ကမ္ဘာတလွားခီးသွွားအစီအစဉ်တွေမတိုင်ခင်မှာတော့အရင်ဆုံးမြေကြီးဩဇာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်ရှင်။မြန်မာနိုင်ငံ
ဒီလဒီဇင်ဘာ3ရက်နေ့ကနေပြည်တော်မှာစစ်ကောင်စီခေါင်းဆောင်မင်းအောင်လှိုင်ကနေသူ့ရဲ့အစိုးရအဖွဲ့ဝန်ကြီးဌာနတွေမှာလက်တွေ့ထုတ်လုပ်တာနဲ့ပေါ်ပြတဲ့ကိန်းဂဏန်းတွေမတူညီပဲကွဲပြားနေတဲ့အကြောင်းဝန်ခံပြောကြားသွားတာကိုနိုင်ငံပိုင်သတင်းစာတွေမှာပေါ်ပြထားပါတယ်။အဲ့ဒီအစည်းအဝေးမှာစစ်ကောင်စီဒုတိယခေါင်းဆောင်နဲ့အစိုးရအဖွဲ့ဝင်ဝင်ကြီးတွေလည်းတက်ရောက်ကြတာဓာတ်ပုံအနေနဲ့တကွဖော်ပြထားပါဗျ။အဲ့ဒီအထက်ကဥပမာအနေနဲ့ထုတ်နှုတ်ပြတာကဝါသီးနှံစိုက်ပျိုးရေးမှာအောင်မြင်ပြီးပိုလျံနေတယ်လို့စည်င်းစရားတွေမှာဖော်ပြထားပြီးမဲ့ပြပတင်ဖို့ရာမှာလက်တွေ့နဲ့ဖော်ပြတဲ့ကိန်းဂဏန်းတွေကွဲလဲနေတာတွေ့ရတယ်လို့သူကပြောပါဗျ။အလားတူစားစပားထွက်ရှိမှုအပိုင်းမှာလည်းနှစ်စဉ်ပိုလျံတယ်လို့သိရှိရပေမဲ့ပြည်ပတင်ပို့တဲ့အပိုင်းမှာအမှန်တကယ်ကိန်းဂဏန်းတွေမဟုတ်ဘူးလို့လည်းပြောပါတယ်။ဒီနေရာမှာအဓိကအမျိုးသားသီးနှံဖြစ်တဲ့စားစပားနဲ့ပတ်သက်ပြီးမပြောခင်ပထမဆုံးဝါသီးနှံအပိုင်းကိုကြည့်ရအောင်ပါ။မြန်မာနိုင်ငံမှာစက်မှုကုန်ကြမ်းသီးနှံအဖြစ်သတ်မှတ်ထားတဲ့ချီမြင်တိုဝါနဲ့ချီမြင်ရှေးဝါဆိုပြီးအဓိကဝါသီးနှံနှမျိုးကိုမြန်မာနိုင်ငံရဲ့အပူပိုင်းဒေသတွေဖြစ်ကြတဲ့စကိုင်းမန္တလေးနဲ့မကွေးတိုင်းတွေကနေရာတချို့မှာပဲစိုက်ပျိုးကြတာပါတကယ်တမ်းပြောရရင်တော့တောင်သူတွေအတွက်ဝါစိုက်ပျိုးရေးဟာတခြားစပားပဲအမျိုးမျိုးတို့အပါအဝင်ဧကတန်းချီရှိကြတဲ့သီးနှံကြီးတွေနဲ့နှိုင်းယှဉ်ရင်စိုက်ဧကကတိတ်များများဆားဆားရှိလာတာမဟုတ်ပါဘူးလက်ရှိအနေအထားအရတောင်သူတွေအနေနဲ့လည်းတိတ်အားထားရတဲ့သီးနှံအမျိုးသားတွေမှမပါဝင်ပါဘူးစက်မှုကုန်ညံသီးနှံလို့အမည်တပ်ထားပေမဲ့စိုက်ပျိုးဧကစင်းစရာမှန်ကန်မှုလည်းမရှိကြပါဘူးတောင်သူတွေဟာအရင်ကဝါစိုက်ပျိုးရေးကိုတစုံတရာအားထားရတာမှန်ခဲ့ပေမဲ့အခုအချိန်မှာတော့အဲ့ဒီဝါစိုက်ပျိုးတဲ့မြေကိုပဲတီစိမ်းတို့လိုငွေအဖြစ်မြန်တဲ့အပင်တွေနဲ့အစားထိုးစိုက်ပျိုးလာကြပါတယ်ဒါအပြင်အရင်ကဝါကနေချီငင်ပြီးရကန်းလုပ်ငန်းတွေနဲ့အဝိအထည်တွေရက်လုတ်ကြပြီမဲ့လေအခုအခါတရုတ်နဲ့အိန္ဒိယကခြီတွေအလွယ်တကူဝင်ရောက်လာကြပါတယ်။ဒါကြောင့်မြန်မာပြည်တွင်းဝါစိုက်ပျိုးရေးကအားထားလို့မရတော့ပါဘူး။အဲ့ဒီအတွက်စိုက်ပျိုးရေးဌာနတွေကလည်းဝါစိုက်မြေဆိုပြီးဟိုးအရင်ကတည်းကသတ်မှတ်ထားတဲ့စင်းစရားတွေကိုပဲပြန်လဲရေးကူးပြီးတင်ပြကြသလိုအပြန်အလှန်စစ်ဆေးတာလည်းမရှိကြတော့ပါဘူး။ဝါထွက်ရှိတဲ့စင်းတွေဟာလဲစာရွက်ပေါ်မှာပဲရေးသားထားကြတာဖြစ်တဲ့အတွက်အားလုံးဟာအကောင့်ဘက်ကတင်ပြထားကြတယ်လို့စိုက်ပျိုးရေးဌာနကဝန်ထမ်းတွေစီကတဆင့်သိရပါဗျ။အဲ့ဒီဝါသီးနှံနဲ့ပတ်သက်ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရလက်ထက်မကွေးတိုင်းဒေသကြီးအစိုးရမှဝန်ကြီးတာဝန်ထမ်းဆောင်ခဲ့သူတဦးကအခုလိုပြောပါဗျ။
ကျွန်တော်တို့မကွေးတိုင်းအတွင်းမှာတော့ငါဟိုတိတိပါပါဆိုင်တဲ့ဧကရေလို့တော့များများဆဆမရှိဘူးပွင့်မြူနယ်မှာဝါတက်ဆိုပြီးမှသူတို့စစ်တပ်ကနေဦးစီးပြီးတော့ဝါဆိုင်နေဆိုရင်ကိုသူတို့မြေတွေအများကြီးတင်းထားတာရှိတယ်တကယ်လို့ဆိုရင်အဲ့ဒီဒေသမှာဟိုဝါလဲဟုတ်တိပတ်တိမဆိုင်နိုင်ဘူးအနောက်ဝတ္တနောက်ဖက်လက်ထက်မှာမအောင်မြင်တဲ့အတွဲသူ့ကုမ္ပဏီကိုလည်းသူတို့အငှားချထားပြီးတော့မှတခြားဒီနယ်တွေစိုက်ဖို့အထီတောင်လုပ်ခဲ့ရတယ်အဲ့ဒါလည်းသူ့ကုမ္ပဏီကလုပ်တော့လဲမအောင်မြင်ဘူးမ ောင်မင်းတော့အဲ့ဒီမှာကျွန်တော်တို့ဟိုအဲ့ဒီဝါတက်မြေသိမ်းထားတာတွေဟိုတောင်သူတွေကပြန်တောင်းတော့လဲတက်သိမ်းနေဆိုတဲ့အနေနဲ့မပေးဘူးဆိုတော့အဲ့ဒီအမှုကြီးကအခုအထိကျွန်တော်တို့ပန်နေဖြစ်နေတယ်ဒါပြီးတော့ဟိုကျွန်တော်တို့ပခုတ်ကူနားမှာပေါ့လေအချင်းမြန်ဆက်ရုံဆိုပြီးတော့တဲတယ်ဝါတကယ်မထွက်တဲ့ဒေသမှာအချင်းမြန်ဆက်ရုံတဲတာတော့တဘောမချင်ဘူးလို့မြင်တော့ပေါ့ဗျာထွက်တော့ထွက်တယ်ဒါပေမဲ့အဲ့လောက်ဆေးရုံတည်ပြီးလုံလောက်အောင်ဒီမထွက်ဘူးတကယ်တော့ပခုတ်ဦးဒေသဒီမြိုင်ဒေသမှာဝါတောင်သူတွေကစိုက်လည်းမစိုက်ကြတော့ဘူးထွက်လည်းမထွက်ဘူးကျွန်တော်တို့ဟိုမြမရိုးရံပေါ့ဗျာခြေချမ်းအထည်တွေလုံလောက်ရုံပဲထွက်တဲ့အနေထားမှာရှိတာကိုအဲတရုတ်ပြည်ကနေဘလို့မလာလဲမသိဘူးအောင်တော့ဆေးရုံကြီးတည်လိုက်တာအတည်လိုက်တော့လေယာဉ်မီတွေဆုံရှုံတာနဲ့မြေတွေဆုံရှုံတာပဲရှိတယ်ချင်းချင်းနဲ့အစဲဆုံရုံကလေပတ်နိုင်လောက်အောင်ဝါမရဘူ
းအဲ့ဒီလိုစိုက်ပျိုးဧကတိတ်များများဆဆမရှိကြတဲ့ဝါသီးနံမျိုးကိုတောင်မှထွက်ရှိတဲ့စရင်ပြပရောင်းချစရင်မှန်မှန်ကန်မှုဆိုရင်ဧကသံပေါင်းများစွာရှိကြတဲ့တကယ့်အမျိုးသားသီးနံတွေရဲ့စင်းစရားတွေကိုမှန်ကန်နိုင်ပါမလားအစပိုင်းကပြောခဲ့သလိုပဲစစ်ကောင်စီခေါင်းဆောင်မင်းအောင်လှိုင်ကဝါသီးနံတင်သားမကစဘာထွက်ရှိမှုနဲ့ပြပတင်ဖို့တဲ့စင်းစရားတွေဟာလက်တွေနဲ့ဖော်ပြထားတဲ့ကိန်းဂဏန်းတွေမတူပြန်ဘူးလို့ဝန်ခံလိုက်ပါတယ်စဘာထွက်ရှိမှုစင်းတွေမှန်မှန်ကန်တာဟာအဓိကစိုက်ဧကအစစ်အမှန်ကိုအခုအချိန်ထိတိတိကျကျမသိပဲစာရွက်ပေါ်ကစင်းနဲ့အပြင်ကလက်တွေစင်းဟာမတူညီပါဘူးဥပမာဒီမျိုးနယ်မှာတေကဘလောက်ဆိုပြီးအချမ်းမြင်ထွက်နှုံးကိုတွက်ချက်တဲ့အခါအမှန်တကယ်စိုက်ဧကမဟုတ်တာတွေလည်းပါဝင်တဲ့အတွေ့အဖြေမှန်တဲ့ကိုင်းကြီးခြင်းမရှိပါဘူးဒါနဲ့ပတ်သက်ပြီးလည်းမကွေးတိုင်း NLD အစိုးရခေတ်ဝင်းကြီးဟောင်းကပဲအခုလိုပြောပါတယ
်ကျွန်တော်တို့စည်ရင်စရာထဲမှာတော့လင်းရာအဖြစ်ရှိတယ်ဒါပေမဲ့မြေပြင်မှာကောင်မှသွားစင်းကြည့်လိုက်ရင်အဲ့လင်းရာမြေရာမရှိတော့ဘူးဟောအိမ်လေးရာလေးနော်စိတ်ရောအလုံးလုံးလေးဟိုတယ်လေးအဲ့လိုဖြစ်ကုန်တယ်အဲ့လိုအရင်ယူဖို့မဖြစ်နိုင်ဘူးစစ်ဆိုးရလက်ထက်တောက်လျှောက်ဖြစ်ခဲ့တာဆိုတော့အဲ့ဒီဟာတွေကိုကျွန်တော်တို့ငါးနှစ်ကာလမှာမလုပ်နိုင်ခဲ့ဘူးနေရာမီတွေအများကြီးဆုံးရှုံးတယ်ကျွန်တော်တို့မကွေးတိုင်းအတွင်းမှာကိုအဆုံးရှုံးမှုကတော်တော်များတယ်ဟိုလေယာမီအစီအစဉ်ရေးအဖွဲ့ကတော့မြို့နယ်ထွေးဥရဲ့မြေစင်းရဲ့စိုက်ပျိုးရေးရဲ့ဒါပြီးတော့ဆင်မြောင်းရဲ့အဖွဲ့ဖွဲ့ထားတာပေါ့ဗျာအဲ့ဒီအဖွဲ့ကလည်းအမှန်စီရင်ကိုမတင်နိုင်ဘူးလက်ရှိရှိနေတဲ့ဧကနဲ့စည်ရင်းစည်ရားတွေကရှိနေတဲ့ဧကလုံးဝမကိုက်ဘူးဖြစ်နေတာပေါ့ဗျာအဲဒါကြောင့်မလို့ထွက်နှုံးနေကြလဲမမှန်ပါဘူးစာရွက်ပေါ်ကကင်းကနန်းနဲ့မြေပြင်မှာတကယ်ထွက်တဲ့အင်းအီအတွက်ဟာလုံးဝကွဲပြားခြားနားတာကိုတွေ့ရတယ
်လက်ရှိအနေအထားအရမြန်မာနိုင်ငံမှာပြည်တွင်းစစ်အကြီးအကျယ်ဖြစ်ပွားနေတာတဘာဝဘေးရန်တွေကြားရောက်ခဲ့တာစတာတွေကြောင့်အေယာဝတီတိုင်းတစ်ခုပဲပုံမှန်စပားဆိုင်နိုင်တဲ့အနေအထားမှာရှိပါတယ်ဒါကြောင့်တွက်ချက်မဲ့ဆိုရင်အေယာဝတီတိုင်းတစ်ခုတည်းကိုပဲတွက်ချက်လို့ရမှာပါမြန်မာနိုင်ငံကစံစပားကိုအထူးသဖြင့်တရုတ်နိုင်ငံကိုနေဆက်ဒေသကနေတင်သွင်းရောင်းချနေရကနေအခုတော့စစ်ပွဲတွေကြောင့်နေဆက်ဂိတ်တွေလည်းပိတ်ထားရတာလအတန်ကြာနေပါပြီတခါပင်လယ်ရေကြောင်းကနေတရုတ်ပြည်ကိုပို့လို့ရတယ်ဆိုပေမဲ့လည်းမြန်မာပြည်ထွက်စံစပားတဲ့အည်သွေးကောင်းဈေးတင်တဲ့ပါကစ္စတန်ဘက်ကစံကိုတရုတ်ကပို့မဝယ်ယူနေတယ်လို့မြန်မာနိုင်ငံစံစပားလုပ်ငန်းရှင်များအသင်း MRF ကထုတ်ပြန်ထားပါတယ်ဒါကြောင့်စိုက်ပျိုးရေးနဲ့နိုင်ငံစီးပွားရေးကိုရပ်တည်နေရတဲ့မြန်မာနိုင်ငံမှာစစ်အာဏာရှင်အဆက်ဆက်ကိန်းဂဏန်းတွေဟာအမှားအယွင်းတွေပေါ်ကိုအခြေခံထားကြတယ်လို့မြန်မာနိုင်ငံအလို့သမားများသမဂ္ဂအဖွဲ့ချုပ် FTUB မှာတောင်သူလယ်သမားအရေးဆောင်ရွက်ခဲ့တဲ့ဒေါက်တာဇော်ဝင်းအောင်ကအခုလိုပြောပါတယ်
။စီးရင်စရာတွေကမတိမကျဖြစ်တာမြန်မာနိုင်ငံမှာအတော်ဖြစ်နေကြကိစ္စပါ။ဒါကတော့ဒီနေ့ခေတ်အောက်ကတက်တဲ့အစီရင်ခံစားတွေကကိုယ်တော်ဆိုးလာအောင်ပဲ။နောက်ခုမဆက်လက်ခေတ်ထဲကအပေါ်အကြိုက်အောင်တင်ပြီးတဲ့စီးရင်စရာတွေအထူးသဖြင့်ပေါ့နော်လူများစုစိုက်ပျိုးရေးကဏ္ဍနဲ့ပတ်သက်တဲ့နေရာမှာလည်းတွေ့ရနိုင်ပါတယ်။အဲ့တော့ဒီဟာဒီပေါ်မှာခြေပြုတ်ပြီးတော့ဟာကောင်းနေပြီကောင်းနေပြီဆိုပြီးတော့သုံးသပ်ပြီးဒီဟာကိုမှန်တယ်ကောင်းနေတယ်လို့ပို့ပြီးတော့အဲ့ဒါမျိုးယုံကြည်ရင်တော့ပို့ပြီးဆိုးသွားနိုင်။အခုအနေထားပို့ပြီးအခက်ခဲရှိနိုင်တယ်။ဟိုလက်နက်ကိုင်ပြိပခါတွေဖြစ်နေတယ်ဆိုတော့အဲ့ဒီဒါတွေကထွက်ရှိမှုနှုံးကိုတွက်ချက်ဖို့ဆိုတာကဒီအချိန်နေမှာတော့ဘလို့မှလွင်နိုင်မယ်မထင်ပါဘူ
းစစ်ကောင်စီခေါင်းဆောင်ကမြမစီဝါရေးဥမော်လာပြီးတို့သူတို့အုတ်ချုပ်စင်မှာစီဝါရေးတိုးတက်မှုတွေရှိလာပြီလို့ပြောဆိုခဲ့ပေမဲ့အခုတခါတော့ကိန်းဂဏန်းအမှားယွန်းတွေရှိပါတယ်လို့ဝန်ခံလိုက်ပါတယ်ဒါအပြင်ပြည်တွင်းစစ်အကြီးအကျယ်ဖြစ်နေတဲ့ရခိုင်ပြည်နယ်မှာဆိုရင်စိုက်ပျိုးရေးမလုပ်နိုင်ပြည်သူတွေစစ်ပြေးနေရတဲ့အတွက်စားနပ်ရိက္ခာပြက်လက်မှုတွေရှိနေပြီလို့ WFP ကမ္ဘာစားနပ်ရိက္ခာအစီအစဉ်ကထုတ်ပြန်ထားပါတယ် တဆက်ထဲမှာပဲစံစဘာဈေးတည်ငြိမ်ဖို့နဲ့ပြည်တွင်းမှာဖူလုံဖို့တိုးလောင်ယုံတယုံကိုစံတန်းချိန်25တန်းစဘာတင်းရီ2500ရဲ့ပို့ပြီးမတိုးလောင်ရဘူးလို့ကန့်သက်ထားတဲ့စီမင်းကိုစစ်ကောင်စီကမကြသေးခင်ကထုတ်ပြန်ခဲ့ပါတယ်ခင်ဗျာ
ကိုကမောင်ဆိုမင်းတင်ဆက်တဲ့မြေကြီးဩဇာဖြစ်ပါရဲ့ရှင်။ဒီမြန်မာနိုင်ငံကစိုက်ပျိုးထွက်ကုန်တွေဟာပိုရှံပြီးတော့ပြည်ပကိုတင်ပို့နိုင်တယ်ဆိုပြီးစစ်ကောင်စီကပြောခဲ့တာရှိပေမဲ့လို့လည်းလက်တွေ့မှာတော့အမှန်တကယ်ကိန်းဂဏန်းအချက်လက်တွေနဲ့ကွဲပြားနေတယ်ဆိုပြီးစစ်ကောင်စီခေါင်းဆောင်ကဝန်ခံခဲ့တာနဲ့ပတ်သက်လို့မြေကြီးဩဇာစစ်ဆေးမှာစူးစိပြီးတော့တင်ဆက်ပေးခဲ့တာဖြစ်ပါရဲ့ရှင်
။မတေးချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကမ္ဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေ။တင်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေပျော်လင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းကြမိတာတွေကတင်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်။ကျမတို့ VOA ကအန်ရဲ့ကြားကသတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ်။ VOA American အတန်းကသတင်းမှန်တွေကိုဗက်ပေါင်းစုံကတင်ပြပေးနေပါတယ်ရှင
်။ဒီဇင်ဘာ17ရက်ပုံထူးမနက်ခင်းအစီအစဉ်လေးကိုနားဆင်ရတာပါရှင်။အမေရိကန်နိုင်ငံရဲ့သတင်းဆောင်ပါနဲ့ကမ္ဘာတလွှားခီးသွားအစီအစဉ်တွေမတင်ဆက်ခင်မှာဆိုရှယ်မီဒီယာလူမှုကွန်ရက်တီပေါ်ကလူကြီးများသတင်းတိုတွေကိုစူးစီးတင်ပြပေးကြပါမယ်။အမေရိကန်ပြည်အောင်စုမှာစက်တင်ဘာလကပြင်းပြင်းထန်ထန်ကိုတိုက်သွားတဲ့မုန်တိုင်းဒဏ်ခံနိုင်ရရှိခဲ့တဲ့ထင်းရှူပင်ကတော့အင်ဂျီတော်ကိုရောက်သွားပါပြီ။ပြင်သစ်ပကြီးဆရာကြီးမူနေရဲ့ကြာပန်းပကြီးတကားကတော့ဒေါ်လာသန်း60နီးပါးရသွားပါတယ်။ဒီလိုဆိုရှယ်မီဒီယာပေါ်ကလူကြီးများသတင်းတိုတွေကိုမဲအေးတန်နာကျော်စူးစီးတင်ဆက်ထားပါရှင်။
South Carolina ပြည်နယ်မှာစက်တင်ဘာလကတိုက်ခတ်သွားတဲ့ Hurricane မုန်တိုင်းဒဏ်ကိုခံနိုင်ခဲ့တဲ့ထင်းရှူပင်ကြီးက2024အင်ဖြူရဲ့ Christmas သစ်ပင်ဖြစ်နေနိုဝင်ဘာလ25ရက်နေ့ကပဲရောက်လာခဲ့တာပါ။ American သမ္မတဂရော Jill Biden ကအင်ဖြူကိုရောက်လာတဲ့ဒီသစ်ပင်ကြီးကိုကြိုဆိုလက်ခံယူခဲ့ပါတယ်။ဒီသစ်ပင်ကိုစိုက်ပျိုးထားတဲ့ Gardner Christmas သစ်ပင် Channel ကသစ်ပင်တွေမုန်တိုင်းကြောင့်ထောင်ထဲချီဆုံးရှုံးခဲ့ရပြီးတော့ဒီသစ်ပင်ကြီးမပြိုလဲပဲကျန်ခဲ့တာပါ။ဒါကြောင့်မလို့ tremendous ထူးချွန်ပြောင်မြောက်တယ်ဆိုတဲ့စကားလုံး tremendous နဲ့သစ်ပင် tree ဆိုတဲ့စကားလုံးပေါင်းပြီးတော့ tremendous ထူးချွန်သစ်ပင်လို့နာမည်ထူးထူးဆန်းဆန်းပေးထားပါတယ
် But this one remains standing and they named it tremendous
ဒီသစ်ပင်ကမျောလင်းခြင်းနဲ့ဇွဲလုံးလာရဲ့သင်္ကေတဖြစ်ပါတယ်လို့သမ္မတဂရော Jill Biden ကပြောသွားခဲ့ပါတယ်အခုလိုမျိုးသမရနေထိုင်တဲ့အိမ်ပြတော်မှာ Christmas Gala ထင်းရှူးပင်ကိုတစားစင်တာ1889ခုနှစ်ထဲကစခဲ့တာဖြစ်ပါလိမ့်ရှင
် Hello, how are you? Hi.
မင်းနဲ့သမရကတော့ Jill Biden က Season of Peace and Light ငင်းငင်းရင်းနဲ့အလင်းရောင်ရာသီဆိုတဲ့ခေါင်းစဉ်နဲ့2024ခုနှစ်အတွက်အိမ်ပြတော် Christmas အလှဆင်ရင်ထားတာကိုဒီဇင်ဘာလ2ရက်နေ့မှာစတင်ဖွင့်လှစ်ပြသတော့အမျိုးသားအဆောင်တက်မိသားစုဝင်တွေပထမဆုံးကြီးကွင်ရခဲ့တာပါသမရကတော့နိုင်ငံတော်ဝန်ကနေပြီးတော့အိမ်ပြတော်ကိုလာပြီးတော့ Christmas အလှဆင်ပေးတဲ့သူတွေကိုလည်းကျေးဇူးတင်စကားပြောသွားပါတယ်နိုင်ငံတော်ဝန်ကနေလောအားပေး300ကျော်ကတပတ်အချိန်ယူပြီးတော့အင်ဖြူတော်အတွင်းရောအပြင်ပိုင်းကိုပါအလားဆင်ခဲ့ကြတာပါအင်ဖြူတော်တစ်ခုလုံးကို Christmas သစ်ပင်83ပင်ဖဲချိုးပေပေါင်း9810 Christmas သစ်ပင်အစင်တစားပေါင်း28125ခုနဲ့ဂျိုးဖြူရုံ2100ကျော်နဲ့အလားဆင်ထားပါတယ်
It's been the honor of our lives to serve as your first family.
သမရမိုင်နဲ့မိသားစုကလာမယ့်လမှာအင်ဂျီရောကနေထွက်ခွာရမှာဖြစ်ပြီးတော့သမရနဲ့သမရကရောဖြစ်တဲ့နိုင်ငံကိုအမှုထမ်းခွင့်ရခဲ့တာဂုဏ်ယူစရာအကောင်းဆုံးပါပဲ။ Christmas ရာသီရဲ့ငြိမ်းချမ်းရေးနဲ့အလင်းရောင်ကနိုင်ငံတော်ပေါ်တက်ရောက်ပါစေ။ Christmas နဲ့ပွဲတော်ရာသီပျော်ရွှင်ကြပါစေလို့ဆုတောင်းစကားပြောသွားခဲ့ပါတယ်။ဒီနေ့ Christmas ပွဲရာသီမှာအင်ဂျီရောကိုလာရောက်လည်ပတ်သူတသိန်းလောက်ရှိမယ်လို့ခန့်မှန်းရပါတယ်ရှင်။တဲ့နိုင်ငံနန်စီမြို့မှာနိုဝင်ဘာလ22ရက်နေ့ကနေ24ရက်နေ့ထိကျင်းပခဲ့တဲ့နိုင်ငံတကာလူပုံစံဆက်ယုံဤပညာညီလာခံမှာတော့ သုတေသနအဖွဲ့အစည်းတွေနဲ့အတူကုမ္ပဏီပေါင်း25ခုကျော်ကသူရဲ့နောက်ဆုံးပေါ်ဆက်ရုပ်တွေကိုပြခဲ့ပါတယ်။စေဝါကုသရေးကနေစတဘာဝဘေးရန်ရဲ့တုံ့ပြန်ရေးထိနယ်ပယ်အသီးသီးမှာဆန်းသစ်တီထွင်မှုဉာဏ်ရည်တု AI နဲ့အင်ဂျင်နီယာပညာတိုးတက်မှုတွေကကမ္ဘာကြီးကိုပြောင်းလဲပြစ်နိုင်မယ့်အလားအလာရှိနေတယ်လို့ပြောကြပါတယ်။ဒီလောက်ကမှဆက်ရုပ်တွေကသူတို့ရဲ့ဆွမ်းရည်ကိုပြသနေကြပါမယ်လေ။အီတလီနည်းပညာအင်စတီကျူကတော့သိပ္ပံဝိထုတွေကဆက်ရုပ်တွေလိုအဆင့်ရောက်ဖို့အချိန်အတော်လိုအောင်မယ်လို့တတိပေးသွားပါရယ်။ကွာချောပြင်သစ်ပကြီးဆရာမိုးနေလက်ရပကြီးကားတကားကို2024နိုဝင်ဘာလ18ရက်နေ့ညူယောက်မြို့မှာကျင်းပတဲ့ Sotheby's လေလံပွဲမှာအမေရိကန်ဒေါ်လာတန်60နီးပါးနဲ့ရောင်းချခဲ့ပါရယ်။ဒီပကြီးကားရဲ့အရွယ်အစားအယောင်သွေးရေးဆွဲခဲ့တဲ့အချိန်ကာလနဲ့လက်ဆက်မှုတွေကကောင်းလွန်လွန်ဒီရာစွန်းနဲ့အတွင်းလေးလံတင်ရောင်းချခဲ့တဲ့မိုနေရဲ့ဂျာပန်ပကြီးကားတွေရဲ့အကောင်းဆုံးကားတစ်ကားဖြစ်တယ်လို့ဆော်သဘီကပြောပါတယ်ဒီကားအတွက်လေးလံဆွဲချိန်18မိနစ်ပဲကြာခဲ့တာပါဒီပကြီးကားကိုလေးလံတင်တော့ဒေါ်လာတန်40နဲ့ဈေးဆောက်ခေါ်ပြီးတော့လေးလံအောင်ဈေးက59သန်းနောက်ဆုံးကုန်ကျငွေဝန်ဆောင်ကအပါဝင်ဒေါ်လာ65သန်းခွဲဖြစ်ပါတယ်တမိုးကြီးရှေးဟောင်းပကြီးကားရဲ့စူဆောင်းသူအခုတော့ကွဲလွန်သွားပြီဖြစ်တဲ့အလားကောင်လုပ်ငန်းပိုင်ရှင်စိုက်တဲမီလာဝယ်ယူစူဆောင်းထားတဲ့ပကြီးကားတွေကတကားပါဒီပကြီးကားကိုလေးလံတင်ရောင်းချတာကလည်းအခုတချိန်ပထမအဆုံးဖြစ်ပါတယ်ပါကစ္စတန်နိုင်ငံမှာနှစ်ပေါင်း15နှစ်ကြာကွဲကွာနေတဲ့ဆင်မနဲ့သူ့ရဲ့အမတွေဒီဇင်ဘာလ2ရက်အင်္ဂါနေ့ကပြန်လည်ဆုံတွေ့ခဲ့ကြပါတယ်။မဒူဘာလာလို့ခေါ်တဲ့ဆင်မကိုကရာချီမြို့ကနေတဆင်သူ့မှာဆိုဖီယာနဲ့မလီကာတို့ရှိတဲ့တတော်ကိုပို့ပေးခဲ့တာပါ။ဆင်နေရွှေပြောင်းရေးမှာထူးကျွမ်းကျင်တဲ့နိုင်ငံတကာတရိတ်ဆန်ကာကွယ်စောင့်ရှောက်ရေးအဖွဲ့ Four Boss ကသူ့ကိုရွှေပြောင်းပို့ဆောင်မှုကြီးကြပ်စီစဉ်ပါတယ်။ရှိခူးလို့ရမယ်ကန်တကန်လဲပါနိုင်ပြီးတော့စင်တို့နေထိုင်မှုတစ်တော်တဲ့သေးရဝါရီကောင်းတဲ့နေရာမှာသူ့အတွက်စီစဉ်ပေးထားတယ်လို့ Four Boss အဖွဲ့စီမံကိန်းဒါရိုက်တာနဲ့ Tracean စေကူဆရာဝန်ဒေါက်တာအမီခါလီကပြောပါတယ်မဒူဘာလာကိုကရာချီ Tracean ရုံးကနေပြီးတော့ကရာချီဘေးမဲ့ဥယျာဉ်နဲ့ပြောင်းရွှေ့ပေးခဲ့တာပါစင်တွေဟာညံရည်မြင့်မာပြီးတော့လူမှုဆက်ဆံရေးအများကြီးလိုအပ်တဲ့ Tracean ဖြစ်ပါတယ်အခုလိုမျိုးစင်မမဒူဘာလာအမားတွေနဲ့ပြန်တွေ့ရလို့ပို့ပြီးပျော်လာမယ်လို့သူတို့မျှော်လင့်ပါတယ်စင်ညီမတွေဆယ်စုနှစ်တခုကျော်ကွဲကွာနေပြီးတဲ့နောက်ပြန်လည်ဆုံတွေ့ကြတော့တကောင်နဲ့တကောင်ပြန်တွေ့ရင်မှတ်မိအောင်မလားဆိုပြီးတော့လေသူတို့တွေသိစင်နေကြပါတယ
်ဆိုရှယ်မီဒီယာပေါ်ကလူကြည့်များသတင်းတူတွေကိုမဲအေးသနာကျော်စုစည်းတင်ပြပေးခဲ့တာပါရှင်အခုဆက်ပြီးတော့အပတ်စဉ်အမေရိကန်နိုင်ငံရေးသတင်းဆောင်ပါပြောပြပါမယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကစီးရီးယားအာဏာရှင်ဘက်ရှာ-အာဆတ်ဆိုရပြုတ်ကျသွားတာဟာစီးရီးယားလူထုအတွက်တော့အနာဂတ်နိုင်ငံတော်ထူထောင်ဖို့အခွင့်အလမ်းကောင်းတစ်ရပ်ဖြစ်တယ်လို့ပြောလိုက်ပါတယ်။ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကလည်းထွက်ပြေးသွားတဲ့စီးရီးယားအာဏာရှင်ကိုဆက်ပြီးတော့ကာကွယ်ပေးဖို့ရုရှားကစိတ်ဝင်စားတော့ဘူးလို့ပြောပါတယ်။အရှေ့လယ်ပိုင်းဒေသဟာအမေရိကန်ပြည်ထောင်စုအတွက်မဟာဗျူဟာအရအရေးပါတဲ့ဒေသဖြစ်တာကြောင့်ဒေသတွင်းအခြေအနေတွေကိုလည်းအနိကက်စောင့်ကြည့်နေပါတယ်။ VOA သတင်းတောက် Veronica Beatrice Angelis ပြပို့ထားတဲ့သတင်းကိုတော့ကိုအောင်ကပြောပြပါမယ်ရှင်။
အမေရိကန်သမ္မတဂျိုးဘိုက်ဒန်ကစီးရီးယားအတိုက်ခံတွေရဲ့ထိုးစစ်ကြောင်းထွက်ပြေးသွားတဲ့စီးရီးယားအာဏာရှင်ဘရှားအယ်အာဆတ်နဲ့ပတ်သက်လို့အင်ဗျူရောမှာအခုလိုပြောပါတယ်
။ At long last, the Assad regime has fallen.
နောက်ဆုံးမှာတော့အာဆတ်အာဏာရှင်အစိုးရပြိုလဲသွားပါပြီ။ဒီအစိုးရဟာစီးရီးယားလူထုတိုင်းနဲ့ချီကိုရဲရဲဆက်ဆက်နှိမ်ပန်းတပ်ဖြတ်ခဲ့ပါတယ်။တရားမျှတမှုအခြေခံအုတ်မြစ်အရအာဏာရှင်အစိုးရကြားကိုကြားဆုံးရမှာပါလမ်းဆန်းသစ်လွင်တဲ့အနာဂတ်မှာဂုံယူစရာနိုင်ငံကိုတည်ထောင်ဖို့ပြည်ပေါင်းများစွာနာကျင်ခံစားခဲ့ရတဲ့စီးရီးယားလူထုအတွက်အခုချိန်ဟာသမိုင်းဝင်အခွင့်အလမ်းကောင်းတွေရရှိတဲ့အချိန်မှာ
ဒါအပြင်စီးရီးယားကနေရိုက်ခတ်လာနိုင်တဲ့တပ်ရောင်းမှုနဲ့ပတ်သက်ပြီးဒေသခံမဟာမိတ်တွေနဲ့လက်တွဲဆောင်ရွက်သွားဖို့အစီအစဉ်အကြောင်းအခုလိုပြောပါတယ
် FirstWe support Syria's neighbors.
အခုလိုအပြောင်းလဲကာလအတွင်းဆီးရီးယားဟာအင်းနီဂျင်းနိုင်ငံတွေအတွက်ချင်းချောက်မှုတရက်ဖြစ်လာမယ်ဆိုရင်ဂျော်ဒန်၊လေဘနွန်၊အီရတ်နဲ့အစ္စရေးနိုင်ငံတွေကိုကျွန်တော်တို့ကအထောက်အကူပေးသွားမှာပါ
။ဆီးရီးယားကနောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးတော့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကလည်း
အာဆက်သူတိုင်းပြည်ကနေထွက်ပြေးသွားပါပြီ။သူ့ကိုအကာအကွယ်ပေးနေတဲ့ဗလာဒီမီယာပူတင်ဦးဆောင်တဲ့ရုရှားလည်းသူ့ကိုဆက်အကာအကွယ်ပေးဖို့စိတ်မဝင်စားတော့ပါဘူးလို့ True လူမှုကွန်ရက်မှာရေးပါတယ်။အရင်တည်းရဲ့တုံးကတော့ဆီးရီးယားနိုင်ငံမှာဖြစ်ချင်တိုင်းဖြစ်နေပြီးသူတို့ဟာကျွန်တော်တို့ရဲ့မိတ်ဆွေမဟုတ်ပါဘူး။အမေရိကန်အနေနဲ့ဘာမှဝင်ပြီးတော့ပတ်သက်စရာမလိုပါဘူး။ကိုယ်ကိစ္စလည်းမဟုတ်ပါဘူးဆိုပြီးရေးသားခဲ့တာပါ။အာဆက်ကိုဆန့်ကျင်သူတွေခုခါအောင်ပွဲခံနေကြပေမဲ့လက်လောလိုအပ်ချက်တွေကိုလျှော့လျူရှုထားလို့မရဘူးဆိုပြီးတော့ကျွမ်းကျင်သူတွေကသတိပေးပါတယ်
There's going to be the humanitarian aid concern which I
လူသားချင်းစာနာတဲ့အထောက်ပံ့တွေပေးရေးကိစ္စအတွက်စိုးရိမ်စရာတွေရှိလာနိုင်တာကြောင့်အမေရိကန်အပါအဝင်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့ဒီကိစ္စဆွေးနွေးရမှာပါဒုတိယအနေနဲ့ကတော့ဓာတုလက်နက်နဲ့တခြားစစ်သုံးလက်နက်တွေအရေးပါမတမာသူတွေလက်ထက်ဒီလက်နက်တွေရောက်ကုန်လို့မဖြစ်ပါဘူး
အမေရိကန်ပြည်ထောင်စုအတွက်မဟာဗျူဟာမြောက်ဒေသဖြစ်တဲ့အရှေ့အလယ်ပိုင်းဒေသရင်းကစီးရီးယားမှာအာဏာရှင်အာဆက်ထွက်ပြေးသွားပြီးနောက်နောင်တက်လာမဲ့စီးရီးယားကောင်းဆောင်ဘလူးဖြစ်လာနိုင်မလဲစီးရီးယားအနေနဲ့ဘယ်လမ်းကြောင်းကိုရွေးချယ်မလဲဆိုတာနဲ့ပတ်သက်ပြီးတော့အမေရိကန်ကစောင့်ကြည့်နေမှာဖြစ်ကြောင်းကြွေးကြင်သူတွေကသုံးသပ်ပါတယ်ခင်ဗျာ
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်ပါပါ VOA Telegram တရားဝင်စာမျက်နှာက VOA Bammy ဆိုတဲ့နာမည်နဲ့ blue mark အပြရောက်အမှတ်လေးပါတာသတိပြုစီချင်ပါတယ်ရှင် VOA သတင်းတွေပရိသတ်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်
ဖီအမေရိကန်တန်ရဲ့ဒီဇင်ဘာလ17ရက်ပုံထုနေ့မနက်ခင်းစီစဉ်တွေကိုအမေရိကန်ပြည်တော်စုဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်ထုတ်လင်းပေးနေပါတယ်ရှင်။မြန်မာစံတော်ချိန်မနက်9နာရီထိဆက်ပြီးတော့ထုတ်လင်းပေးသွားမှာပါ။အခုကတော့ကဘာတလွားခီးသွွားအစီအစဉ်တင်ဆက်ဖို့အလှည့်ကြပါပါရှင်။ခရိရှားနိုင်ငံကသမိုင်းဝင်ဇက်ဂရပ်မြို့တော်မှာခရစ်စမတ်မရောက်ခင်သတင်း၄ပတ်လောက်လိုတဲ့ကမိအလှတွေစည်းဆိုင်တွေနဲ့အသွင်ကူးပြောင်းအသွင်ပြောင်းသွားပြီးတော့ဒီခရစ်မတ်ပွဲတော်ကိုဆင်နွှဲကြပါတယ်။လာရောက်တဲ့သူအားလုံးစိတ်ပျော်ရွှင်ကြည်နူးရတယ်လို့ပြောတဲ့ဇက်ဂရက်ခရစ်မတ်ပွဲတော်ကိုတော့မဆုမြတ်မွန်ကကဘာတလွားခီးသားစီစဉ်ကနေခေါ်တော့ပါလိမ့်မယ်ရှင
်။ခရစ်မတ်ပွဲတော်ဆင်နွှဲကြတဲ့နိုင်ငံတွေမှာခရစ်မတ်မရောက်ခင်သတင်း၄ပတ်အလိုကစပြီးမိအလှတွေအပါအဝဲခရစ်မတ်အပြင်ဆင်တွေလုပ်ပြီးတော့ပွဲတော်ဆင်နွှဲကြလေရှိပါတယ်။ဥရောပတိုက်အလဲပိုင်းမှာတည်ရှိပြီးGame of Thrones ရုပ်တံဇာတ်လမ်းတွဲကြောင်းကမ္ဘာလဲဧည့်သည်တွေသိပ်ကိုအသွားများတဲ့ခရိုအေးရှားနိုင်ငံမှာလဲ Christmas ပွဲတော်ကို November နောက်ဆုံးရက်မှာတည်းကစတင်ဆင်နွှဲနေပါတယ်။ Zagreb မြို့တော်တွေကတမိုင်းဝင်ရှေးဟောင်းဆောက်ဦးတွေရှိတဲ့မြို့လယ်နေရာကို Christmas ပွဲတော်အဖြစ်အသွင်ပြောင်းပြီးတော့ပွဲတော်ဆင်နွှဲတာအခု2024ခုနှစ်ဆိုရင်15နှစ်ရှိသွားပါပြီ။ပွဲတော်အထိတ်မှဖျောင်းနိုင်ကိုမြို့တော်ဝန်က November 30ရက်နေ့မှာမီးထွန်းညှိပြီးတော့ပွဲတော်ကိုစတင်ခဲ့ပါတယ်။
Evo doista očekujem jedan sjajan advent i vjerujem da će Zagreb
čuniti. Imadan Pjozija kaune pojero pjemelu mjolin tavare. Jau la jare ederigo dinile Zagreb mjodu mjodari kaungang ekan jale melu jano yonji bare.
Croatia naingan ye anau miao phaka မြို့အထက်ချမ်းမှာအလဲခိလက်ရာတွေ Baroque အနုပညာလက်ရာအဆောက်အဦတွေရှိပြီးတော့မြို့အောက်ချမ်းမှာ Habsburg Empire ခိလက်ထက်အဆောက်အဦတွေ Art Nouveau ဘီတုကလက်ရာတွေမြင်ရမယ့် Zagreb မြို့တော်ဟာကမ္ဘာလက်ခီးသွားဧည့်သည်တွေကိုတစ်နှစ်ပတ်လုံးဆွဲဆောင်ထားနိုင်တဲ့ဥရောပမြို့တစ်မြို့ဖြစ်ပါတယ်။အခုလော Christmas အချိန်မှာခီးထွက်သူတွေသတို့မြို့တော်ကိုပို့ပြီးလာလေကြအောင်လဲမြို့တော်ခီးသွားလုပ်ငန်းကဖိတ်ခေါ်ကြိုးစိုးနေပါတယ်။
Veliko je veselje, velika je gužva, vidimo razrgana lica.
Zagreb ma lure si ga bio along pio ni re chin kha lo pio nai ma re. Twe de mya lu rain ji ji nge nge, a pyo ko si ne pyo pyo shwe ni ja ba re. Ni tai Christmas pwe ro sa ra ne, de kae u hla pa bio sai chan ta sia kaun ne chin o yauk twa re lo pio nai ma re.
မျိုးတော်တစ်ခုလုံးကို Christmas အငွေအသက်တွေအပြည့်ဖြစ်နေအောင်မိအလှတွေအပါအဝင်အသွင်ပြောင်းပြင်ဆင်ထားတာမို့ဒဲနီယာချီချီကြည်နူးစရာဖြစ်နေပါတယ်။အခုလိုပွဲတော်ကာလမှာဒေသခံတွေကြားမှာရောခီးသွွားဧည့်သည်တွေကြားမှာပါရေပန်းအစားဆုံးကတော့ရေခဲပြင်စကိတ်စီးနိုင်အောင်လို့ဖန်တီးပေးထားတဲ့စကိတ်ကွင်းဖြစ်ပါတယ်။ပွဲတော်စားဖွင့်တဲ့ရက်မှာတော့ Christmas ပွဲတော်နဲ့ခွဲမရတဲ့ Nutcracker ဘဲလီပြားဆက်ကိုဒေသခံတွေကဖျော်ဖြေကပြခဲ့ကြပါတယ်။အခုလိုသူတို့မျိုးကိုပွဲတော်မျိုးဖြစ်အောင်ဖန်တီးထားတာကိုမြို့ကန်တွေအားလုံးကလည်းဝမ်းသာဂုဏ်ယူနေကြပါဗျ
I mi Zagrepčani smo jako ponosni na advent, na klizalište i to za nas predstavlja...
Čvaru mjudu mjudari alo, uero jo higebje skejkme i treba teko konju vare. Čvaru dve tičen ha, pjo zija kaunle eče, nao da čadri ne songri zaga pjo najjare eče, se čenta na ne, a pampi najne eče in pjepare.
ချမ်းအေးတဲ့ကာလဖြစ်ပေမဲ့ဆောင်းရာဒီနဲ့ခရစ်စမတ်ခရီးသွားအတွေ့အကြုံလိုချင်ကြလို့ဒီအချိန်မျိုးမှာတကူးတကလာကြတဲ့ဧည့်သည်တွေလည်းမနှဲပါဘူး
I am very happy because it was my dream that come here ဆာဂရက်ကိုလာခြင်းနဲ့သူ့ရဲ့အိမ်မက်တွေပြည့်သွားပြီးမို့တိတ်ကိုဝမ်းတာတယ်လို့ပြောနေတာပါသူကတော့မြေတဲပင်လေဒေသရာသီဥတုနွေးတဲ့မော်တာကျွန်းနိုင်ငံကနေလာလေသူဖြစ်ပါတယ်
Christmas Puero Senredri Elita Jare Tema, Sato Rilet Kupavare, Dajau, Christmas Gala, Sato Jare, Croatia, Sato, Muso Yane, Lambe, Ziz and Lirigule, Murema, Puele Tavare, Tigalama, Luji Lunge, Sajare, Christmas Mount of Mugaro, Free Dulelo Corre, Chomo, Chebare, Dona Lone Tailorine, Cousins and Yada Dubiro, Apogani, Gojaya, Cho Yada, Sambiro, Sayare, Mount Cho de Mu Chebare.
ဟုတ်လို့ဆိုလို့အဲရတဲ့မိုဇာဂရက်ဘတ်ကဖရီတိုလက်ဟိုလည်းဆိုကွန်ကရစ်မတ်ကျမစားနေတာကတော့ဇာဂရက်ကနာမည်ကျော်ဖရီတိုလက်မုတ်ပါတင်ကြိုးခေါင်းနဲ့တင်းတင်းနဲ့တကြားရီစမ်းထားတာတွေကိုရွေးထားပါတယ်တိတ်အရသာရှိပြီးတော့စားလို့ကောင်းပါတယ်မိလာတွေလှက်ပတ်ကြည့်ပြီးတော့ဘိုက်စာလာရင်ကြက်ရဆိုင်မှာဝယ်စားနိုင်အောင်စီစဉ်ထားတာမို့ဆိုင်တိုင်းမှာဝယ်သူတွေနဲ့အပြည့်ဖြစ်နေပါတ
ခရိုအေးရှားတိုင်းကြိုက်ကြတဲ့အစားတစ်ခုမို့ဒီအသားကြပါမုံဆိုင်မှာလည်းတန်းစီသူတွေမနည်းပါဘူး
စူပါရကိပအတွေ့မှာလို့ဒီမှာယောမလာတဲ့အိမ်မှာ
ကျွန်တော်တို့တဆိုင်လုံးတက်ညီလက်ညီပါပဲလာဝဲသူတွေလည်းအများကြီးပါကြီးကြီးငယ်ငယ်အရွယ်ဆုံးလာဝဲစားနေကြပါတယ်အားလုံးကပျော်ပျော်ရွှင်ရွှင်နဲ့စိတ်ကြည်နူဖို့ကောင်းပါတယ
်ပွဲတော်ကာလမှာရောင်းကောင်းလို့ဝင်ငွေကောင်းတယ်လို့ပျော်ရွှင်နေကြသူတွေကိုမြင်ရတာကဘာနဲ့မှလဲမရတဲ့အမြတ်ဖြစ်တယ်လို့ဆိုင်ရှင်တွေကပြောကြပါတယ်အခုလို့ဇာဂရက်မြို့တော်ခရစ်စမတ်ပွဲတော်ကိုညဘက်အချိန်မှမဟုတ်ဘဲနေမဝင်ခင်နေခင်ဘက်အချိန်တွေမှာလည်းလှည့်လည်လက်ပတ်ဆင်နွှဲနိုင်ကြပါတယ်။တနိုင်ငံနဲ့တနိုင်ငံမတူတဲ့အစဉ်အလာတွေဒလစ်ထုံးစံတွေရှိကြတာကြောင့်ခရိုအေးရှားနိုင်ငံရဲ့ Christmas အစဉ်အလာတွေကိုဒီလိုအချိန်မျိုးမှာလေ့လာနိုင်ကြမှာဖြစ်ပါတယ်
။ Atmosphere is really nice like I mean in Turkey we don't have that much advent about Christmas.
အလုံးကိုသဘောကျပါရဲကျွန်တော်တို့တူရကီမှာကခရစ်စမတ်ပွဲတော်တိတ်မရှိတော့ပွဲတော်အချိန်ဘယ်လိုမျိုးလဲဆိုတာကိုသိချင်လို့လာတာပါမြင်သမျှအလုံးကိုကြိုက်ပါတယ
်ခရိုအေးရှားနိုင်ငံဇာဂရက်မြို့တော်ကခရစ်စမတ်ပွဲတော်ကို2025 January 9ရက်နေ့အထိဖွင့်ထားမှာဖြစ်ပါတယ်တရေ9ဘတ်ကျော်ကြာတဲ့ပွဲတော်ကာလအတွက်မြို့ရဲကဟိုတယ်တွေတဲခိုခန်းတွေမှာဘုကင်အပြည့်ပဲလို့မြို့တော်ခီးသွားဖို့အဖွဲ့ကပြောပါတယ်ပြီးခဲ့တဲ့2023ခုနှစ်တုန်းကလည်းပြည်ရင်းပြည်ပဧည့်သည်တသိန်းခွဲလောက် Zagreb Advent Christmas ပွဲတော်ကိုလာလည်ခဲ့ကြပါရတဲ့ရှင်။ကျွန်မဆုမြတ်မောင်ပ
ါ။မဆုမြတ်မောင်တက်ဆက်တဲ့ကဘာတလွားခီးသွားအစီအစဉ်ဖြစ်ပါရရှင်။ဒီစီစဉ်တဲ့ဒူ view ကထုတ်လွှင့်တဲ့ပတ်စင်ကဏ္ဍတွေနောက်ဆုံးရသတင်းနဲ့သတင်းဆောင်ပါတွေကိုတော့ VOA website laser burmese.voanews.com အပြင် VOA မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုလို့ရပါတယ်။ VOA American တန်ရဲ့ဗုဒ္ဓနေမနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်9:00နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုတော့သတင်းကြေကျုပ်ကိုပြောပြပါဦးမယ်ရှင်။ဆီးရီးယားနိုင်ငံကိုဆယ်စုနှစ်တွေနဲ့ချီအုပ်ချုပ်ခဲ့တဲ့သမ္မတဘက်ရှာအယ်အာဆတ်ကိုဖယ်ရှားလိုက်ပြီးတဲ့နောက်ဆီးရီးယားသဘုံတွေဟာလာမယ့်ဒီမတ်လအထိအသွင်ကူးပြောင်းရေးအစိုးရကိုဦးဆောင်မဲ့သူကိုအင်္ဂါနေ့ကရွေးချယ်လိုက်ပါတယ်မြို့တော်ဒမတ်စကတ်မှာအာဆတ်အစိုးရအဖွဲ့ကတာဝန်ရှိသူတွေနဲ့သဘုံကောင်းဆောင်တွေအစိုးရအဖွဲ့အစည်းအဝေးထိုင်ခဲ့ပြီးတဲ့နောက်အခုလိုရွေးချယ်လိုက်တာပါနိုင်ငံအနောက်မြောက်ပိုင်းကသဘုံတွေထိန်းချုပ်ရာဒေသငယ်လေးတစ်ခုမှာအုပ်ချုပ်ရေးတာဝန်ယူခဲ့သူမိုဟာမက်အယ်ဘက်ရှီယာကိုရွေးချယ်လိုက်တာဖြစ်ပြီးတော့သူဟာဆီးရီးယားနိုင်ငံတနိုင်ငံလုံးအတိုင်းအတာနဲ့တော့လူသိများတဲ့သူတစ်ယောက်မဟုတ်ပါဘူး။တောင်ကိုရီးယားနိုင်ငံမှာတော့ပြီးခဲ့တဲ့သတင်းပတ်အတွင်းဆေးအုပ်ချုပ်ရေးကြေညာမှုမှာသမ္မတယွန်ဆုကယိုရဲ့ပူပေါင်းကြံစီခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့ကာကွယ်ရေးဝန်ကြီးဟောင်းကိုပုံမှန်နေတော့ကတရားဝင်ဖမ်းဆီးလိုက်ပါတယ်။တစ်ချိန်တည်းမှာပဲအုပ်ချုပ်ရေးကြေညာဆေးအုပ်ချုပ်ရေးကြေညာခဲ့တဲ့
သူတို့ရဲ့လောက်ရဟာပုံကံမှုအဖြစ်တက်ရောက်မလားဆိုတာကိုအာဏာပိုင်တွေကစုံစမ်းစစ်ဆေးနေကြပါတယ်။ကာကွယ်ရေးဝန်ကြီးဟောင်းကင်မြွန်ဟွန်းကိုပုံကံမှုအာဏာအလွဲသုံးစားမှုဆွဲချက်တွေနဲ့ဖမ်းဝရမ်းကိုအတည်ပြုလိုက်တာဖြစ်တဲ့အကြောင်းစွန့်မြူတော်ခရိုင်တရားရုံးကထုတ်ပြန်ပါတယ်။ကာကွယ်ရေးဝန်ကြီးဟောင်းကင်ကိုတော့တနင်္ဂနွေနေ့ကလေးကဖမ်းဆီးထားတာဖြစ်ပါရဲ့ရှင်။ဒီကနေ့အတွက်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်ဒီမနေ့အစီအစဉ်ထုတ်လို့ရမှုကနန်းလောင်ပါယူတန်ဒါရိုက်တာကတော့ Glenn Campbell ဖြစ်ပါတယ်ရှင်ဒီသမား17ရက်ပုံထုံးနေ့မနက်ခင်းအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိထုတ်လင်းပေးခဲ့တာပါယူတန်အစီအစဉ်တစ်ခုလုံးကို Digital Line တွေကနေဖမ်းယူကြည့်ရှုနိုင်တဲ့အပြင်အစီအစဉ်ပထမနာရီဝက်ကိုတော့ Radio Line တို့မီတာ25 30နဲ့40တို့ကနေဖမ်းယူနားဆင်နိုင်ပါတယ်24နာရီတင်ဆက်ပေးနေတဲ့လူလူမိတ်ဆွေရုပ်တံလိုက်တဲ့ VUE website တို့ကနေလည်းကြည့်ရှုနားဆင်လို့ရပါတယ်ရှင် VUE ကိုကြည့်ရှုအားပေးကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုစိတ်နှပြချမ်းသာပေးကင်းကြပါစေကျမခင်ပြူထွေးပါနောက်ဆက်စင်ဒီမှာပြန်ဆုံပါအောင်ပဲရှင်